Welcome to the Voice of America in Burmese.
Washington Review American Tangani, Natal Nasette, Matla Nasette, Tinning in Menakin season, Rigo, Yamasano de Menet, Chanaigani, Kuranai, Lino meter, Thompson, Lisa, and Lisa ship, Lina meter, Tia, Gozerugan, Tonan, Penny Babby, Chama Kinutapa, Dimenakin, the Henrigo, Matan Yi Tainet, Dupia, Babby. မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတာကိုဆန့်ကျင်တဲ့ဆန္ဒပြလှုပ်ရှားမှုတွေတရင်ခုနှစ်ပတ်လောက်ရှိလာချိန်မှာပဲအာဏာပိုင်တွေကအကြမ်းဖက်ဖြိုခွင်းမှုတွေအရှိန်မြှင့်လာနေတာကြောင့်နောက်ထပ်တေဆုံးမှုတွေလည်းရှိနေပါတယ်။နေပြည်တော်မှာစနေနေ့ကဆန္ဒပြသူတွေကိုမျက်ရည်ရုံးပုံးတွေဖြစ်စစ်တွေနဲ့တိုက်ခတ်နေတာကြောင့်ကစင်ကရထွက်ပြေးခဲ့ကြတဲ့ဗီဒီယိုဖိုင်တွေလူမှုကွန်ရက်တွေမှာတွေ့ရပါတယ်။ဒါပေမဲ့ထိခိုက်သေးဆုံးသူရှိမရှိမသိရသေးပါဘူး။အသံဘုံတွေ rubber ကြီးတွေနဲ့သာမကကြီးအစ်စ်တွေနဲ့ပါပြစ်ခတ်ဖြုတ်ခွင်းခံရတဲ့ရန်ကုန်မြို့မှာတော့စနေနေ့က၄ဦးတည်းမနည်းသေဆုံးခဲ့တယ်လို့ဆန္ဒပြသူတွေကပြောပါတယ်။လုံခြုံရေးအာဏာပိုင်တွေဟာရက်ွက်တွေလမ်းတွေတဲကိုဝင်ပြီးပြစ်ခတ်တာတွေချင်းချောက်ပြိုးဆိုတာတွေလုပ်ခဲ့တယ်လို့လုံခြုံရေးအရာတားဆီးထားတဲ့အကာရံတွေကိုရက်ကွက်နေပြည်သူတွေကိုအတင်းဖယ်ရှားခိုင်းတာတွေပါရှိခဲ့ပါတယ်။တောင်ဝင်းအပါဝင်မြို့နယ်တချို့မှာတော့လမ်းပြင်မှာရပ်ထားတဲ့ကားတွေကိုဘူရိုဇာတွေနဲ့ထိုးထားတဲ့အတွက်ကားအတော်များများလဲထိခိုက်ပျက်စီးခဲ့ရပါတယ်။ထိခိုက်ဒေဆုံးမှုတွေဖြစ်တဲ့အထိအာဏာပိုင်တွေကနှိမ်နင်းနေပေမဲ့ဆန္ဒပြပွဲတွေကတော့နိုင်ငံအနှံ့ဆက်ပြီးဖြစ်ပွားနေရမှာစနေနေ့ကဒဝယ်မြို့မှာဆန္ဒပြသူတွေကမော်တော်ဆိုင်ကယ်တွေနဲ့လှည့်လည်ခဲ့ကြပါတယ်။ရန်ကုန်မန္တလေးမြို့ကြီးတွေမှာသာမကနေမြို့တွေမှာပါနေရောညပါဆန္ဒပြပွဲတွေကလည်းဆက်ပြီးပေါ်ပေါက်နေတဲ့အတွက်အာဏာပိုင်တွေကဆက်လက်ဖြိုခွဲနေတယ်လို့ဒီလိုဖြိုခွဲမှုတွေအတွက်နိုင်ငံတကာကလည်းပြင်းပြင်းထန်ထန်သတိပေးနေပါတယ်။မြန်မာနိုင်ငံမှာဖက်ဒရယ်တရက်စစ်တပ်အာဏာသိမ်းတာကိုဆန့်ကျင်လှုပ်ရှားမှုတွေပေါ်မှာလုံခြုံရေးတပ်ဖွဲ့တွေရဲ့နှိမ်နင်းမှုတွေကြောင့်အခုချိန်ထိတည်ဆုံးသူဖြစ်တည်ပြုနိုင်သူ248ဦးရှိတယ်လို့နိုင်ငံရေးအကျဉ်းသားများကူညီဆောင်ရှောက်ရေးအသင်း AAPP ကပြောပါတယ်။ဒုံကျုံရေးတပ်ဖွဲ့ရဲ့လက်ချက်နဲ့စနေနေ့ကရန်ကုန်မြို့မှာလူ၄ဦးတည်ဆုံးခဲ့တာအပါအဝင်နိုင်ငံတော်ဝန်ကဆန္ဒပြပွဲတွေမှာနောက်ထပ်ထိခိုက်သေးခြင်းမှုတွေလည်းတိုးလာခဲ့တာပါ။ရန်ကုန်တိုင်းတွင်းမြို့နယ်တချို့မှာဆန္ဒပြပွဲတွေပေါ်ပေါက်ခဲ့တာကိုစစ်တပ်နဲ့ရဲကပြစ်ခတ်နှိမ်နင်းရမှာစနေနေ့ကတာကီတတောင်ကလာတာမွေနဲ့လိုင်မြို့နယ်တွေမှာတဦးစီတေဆုံးခဲ့ရတာပါစစ်တပ်နဲ့ရဲတပ်ဖွဲ့ကလမ်းပေါ်ကဆန္ဒပြသူတွေနဲ့မကဘဲရက်ွက်တွေတဲကိုပါဝင်ရောက်ဖိတ်ခတ်တာတွေလည်းရှိနေတယ်လို့မြို့ကန်တွေက VOA ကိုပြောပါတယ်ပဲခူးမြို့မှာလည်းလုံခြုံရေးတပ်ဖွဲ့တွေရဲ့ပြစ်ခတ်မှုကြောင့်၄ရောက်ထက်မနည်းထိခိုက်ဒဏ်ရာရသွားတယ်လို့ဒေသခံတွေကပြောပါတယ်ညမထွက်ရအမိတ်ထုတ်ပြန်ထားတဲ့မန္တလေးတိုင်းမုံကုတ်မြို့နယ်မွန်ပြည်နယ်ပေါင်မြို့နယ်တွေမှာလည်းညဘက်ပြစ်ခတ်မှုတွေကြောင့်အနည်းဆုံး2ဦးသေဆုံးခဲ့ရတယ်လို့ဒေသခံတွေကပြောပါတယ်။စစ်တပ်အာဏာသိမ်းမှုကိုဆန့်ကျင်တဲ့အတွက်ဖမ်းဆီးတာ၊တရားစွဲဆိုတာ၊ပြစ်ဒဏ်ချမှတ်တာခံထားရသူပေါင်းက2300ကျော်ရှိတယ်လို့လည်း AAPP ကစနေနေ့မှာသတင်းထုတ်ပြန်ထားပါတယ်။အာဏာသိမ်းမှုနောက်ပိုင်းအဖမ်းဆီးခံရသူတွေထဲမှာသတင်းသမား50လောက်ပါဝင်ခဲ့ပြီးအဲ့ဒီထက်က20လောက်ဟာလည်းဆက်ပြီးအဖမ်းခံရစဉ်ဖြစ်ပါတယ်။သတင်းသမား10ဦးဟာလည်းရှိရှိထောင်နှံကြခံရနိုင်တဲ့ပုံမှန်တွေနဲ့တရားဆွဲဆိုတာကိုခံထားရတာပါမြန်မာနိုင်ငံမှာငြင်းငြင်းစွာဆန္ဒပြသူတွေကိုတတ်ဖြတ်နေတာသတင်းသမားတွေအပါအဝင်လူတွေကိုမတရားဖမ်းဆီးနေတာတွေဟာလုံးဝလက်ခံနိုင်ပွဲမရှိဘူးလို့ကုလသမဂ္ဂအထွေမှုချုပ်အန်တိုနီယိုဂူဒရက်စ်ကတောက်ကြနေကပြောကြားခဲ့တယ်လို့ဒါတွေဟာအခြေခံလူခွင့်ရေးတွေကိုချိုးဖောက်တာဖြစ်ပြီးဆွေးနွေးညှိနှိုင်းရေးအတွက်ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့တောင်းဆိုချက်ကိုပြောင်ပြောင်တင်းတင်းအားခံတဲ့လုပ်ရဖြစ်တယ်လို့လည်းပြောဆိုထားပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတာကိုဆန့်ကျင်ပြီးအကြမ်းမဖက်အာဏာဖီဆန်တဲ့စီရင်လှုပ်ရှားမှုမှာပါဝင်သူတွေကိုအာဏာပိုင်တွေကတိုးမြှင့်ပြီးဖိအားပေးနေပါတယ်။မန္တလေးမှာဆိုရင်လည်းစီရင်လှုပ်ရှားမှုမှာပါဝင်ခဲ့တဲ့ရသားပို့ဆောင်ရေးဝန်ထမ်းတွေကိုဝန်ထမ်းအင်အားတွေကနေတနင်္လာနေ့နောက်ဆုံးထားပြီးဖယ်ပေးဖို့ပြောထားတဲ့အတွက်စနေနေ့မှာစတင်ပြောင်းရွှေ့နေရပါတယ်။အလုတ်ပြန်မဆင်းတဲ့သူတွေဝန်ထမ်းအင်အားတွေမှာမနေကြဘို့အာဏာပိုင်တွေကအမိန့်ပေးခဲ့တာကြောင့်ပြောင်းရွှေ့ခဲ့ရသူတွေကိုတော့မြို့ကန်တွေကအကူအညီတွေပေးနေတယ်လို့လည်းဒေသခံတွေကပြောပါတယ်။ပြီးခဲ့တဲ့သတင်းပတ်ထဲမှာပဲရန်ကုန်တိုင်းမင်္ဂလာတောင်ညွတ်မြို့နယ်မှာမြေသားဝန်ထမ်းတွေ အာဏာသိမ်းမှုဆန့်ကျင်တဲ့လှုပ်ရှားမှုမှာပါဝင်ခဲ့တဲ့အတွက်အတင်းအကျပ်အဖယ်ရှားခံခဲ့ရပါတယ်။မြေထားဝန်ထမ်း960လောက်နဲ့မိသားစုတွေနေထိုင်ရာနေရာကိုစစ်တပ်နဲ့ရဲကနိုင်ပေါင်းများစွာပိတ်ဆို့ထားခဲ့ပြီးနောက်ဆုံးမှာတနက်နေ့ချင်းအတင်းအကျပ်မောင်းထုတ်တာဟာအခြေခံလူခွင့်ချိုးဖောက်မှုဖြစ်နေလဲကုလသမဂ္ဂရဲ့လူခွင့်ကိုယ်စားလှယ်၈ယောက်ကသတိပေးထားခဲ့တာပါ။ဖေဖော်ဝါရီ၁ရက်နေ့မှာစစ်တပ်ကအာဏာသိမ်းတာကိုဆန့်ကျင်တဲ့လမ်းပေါ်ထွက်ဆန္ဒပြပွဲတွေနဲ့အတူအလုံးမဆင်းတဲ့အာဏာဖီဆန်နဲ့စီရင်လှုပ်ရှားမှုကြောင့်အစိုးရလုပ်ငန်းအတော်များများလည်းရပ်ဆိုင်းနေပါတယ်။အာဏာပိုင်တွေကဝန်ထမ်းတွေအလုပ်ပြန်ပြီးဆင်းအောင်ဖိအားပေးချင်းချောင်းနေပေမဲ့ပြည်ရင်းပြည်ပစီရင်လှုပ်ရှားမှုမှာပူးပေါင်းပါဝင်သူတွေလည်းရှိနေသေးပါ။ရဲတပ်ဖွဲ့ဝင်တွေအပါအဝင်နောက်ထပ်ဝန်ထမ်းတွေနိုင်ငံအနှံ့ကလှုပ်ရှားမှုတွေမှာပူးပေါင်းပါဝင်လာနေကြတယ်လို့ဒီပမာတာဝန်ချနေတဲ့တန်ယုံဝန်ထမ်းတွေလည်းပါဝင်လာတာရှိနေပါတယ်။အမေရိကန်နိုင်ငံဝါရှင်တန်မြို့ရောနယူးယောက်လော့စ်အိန်ဂျလစ်အပြင်ဂျပန်၊အစ္စရေး၊ဂျာမနီနဲ့ပြင်သစ်နိုင်ငံတွေမှာရှိတဲ့မြန်မာတာဝန်ထမ်းတချို့နဲ့ဂျန်နီဗာမြို့မြန်မာနိုင်ငံကုလသမဂ္ဂအမေရိကန်ကိုယ်စားလှယ်အဖွဲ့ရုံးကဝန်ထမ်းတချို့လည်းစီဒီအမ်ဖောက်ရှားမှုမှာပူးပေါင်းပါဝင်ကြောင်းကြေညာထားကြပါတယ်။စစ်တပ်အာဏာသိမ်းမှုကိုဆန့်ကျင်တဲ့ဆန္ဒပြပွဲတွေကိုမြန်မာနိုင်ငံတည်းမှာသာမကပြည်ပနိုင်ငံအတော်များများမှလည်းမြန်မာနိုင်ငံသားတွေဆက်ပြီးကျင်းပနေကြပါတယ်။အရက်သားအစိုးရခေါင်းဆောင်တွေဖြစ်ကြတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်၊သမ္မတဥက္ကဋ္ဌပါဝင်ဖမ်းဆီးထားသူတွေလွတ်မြောက်ရေးဒီမိုကရေစီပေါ်ထွန်းရေးနိုင်ငံတကာကအကူအညီပေးဖို့လဲဆန္ဒပြသူတွေကတောင်းဆိုနေကြပါတော့။အမေရိကန်နိုင်ငံဝါရှင်တန် DC မှာလည်းမြန်မာတန်ယုံရှင်နဲ့မြို့လယ်မှာရှိတဲ့အထင်ကြီးတဲ့ကျောက်တန်းတွေစီတွားရောက်ဆူဝေးပြီးဆန္ဒပြခဲ့ကြပါတယ်။နယူးယောက်မြို့က Times Square နဲ့ American အနောက်ချမ်း San Francisco မြို့ကတရုတ်တန်ယုံရှင်မှာလည်းစနေနေ့က American ရောက်မြန်မာတွေဆူဝေးဆန္ဒပြခဲ့ကြပါတယ်။ American နိုင်ငံနဲ့ကက်ရဲ့ကနေဒါနိုင်ငံ Montreal မြို့မှာတော့စစ်အာဏာသိမ်းတွေအတွက်အကျိုးဆောင်ပေးနေတဲ့ Israel နယ်ပွားကနေဒါနိုင်ငံသား Ari Ben Manashi ထူထောင်ထားတဲ့Dickens and Madsen ကုမ္ပဏီရှိမှာကနေဒါရောက်မြန်မာတွေစုဝေးဆန္ဒပြကြပါတယ်။ဂျပန်နိုင်ငံတိုကျိုမြို့တော်မှာလည်းမြန်မာအရေးလှုပ်ရှားသူတချို့ကကုလသမဂ္ဂရုံးရှိမှာအစာငတ်ခံဆန္ဒပြပြီးမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းထားတာကိုကန့်ကွက်ဆန္ဒပြခဲ့ကြပါတယ
်။ VOA American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုနနေ့6နာရီကနေ9နာရီထိပိုင်းဒိုမီတာ24 kHz 1.1 MHz ပိုင်းဒိုမီတာ40 kHz 0.13 MHz ပိုင်းဒိုမီတာ51 kHz 5805နဲ့ပိုင်းလက်မီတာ190 kHz 1905တို့ကနေထုတ်လွှင့်ပေးနေပါရဲ့ရှင
် VOE မြန်မာပိုင်းစီစဉ်ရဲ့တနင်္ဂနွေနေ့မနေ့ခင်းသတင်းတွေကိုဆက်လက်တင်ပြပေးနေပါရဲ့ရှင်ကျမသင်္ကီထိုက်ပါအမေရိကန်ကာကွယ်ရေးဝန်ကြီးလွိုက်အော့စတင်ရဲ့အိန္ဒိယနိုင်ငံနယူးဒေးလီမြို့တော်ခီးစဉ်တွင်နှစ်နိုင်ငံကြားမဟာဗျူဟာမြောက်ပူးပေါင်းဆောင်ရွက်မှုတိုးမြှင့်ဆောင်ရွက်ရေးကတိပြုခဲ့ကြပါသည်။တရုတ်ကိုတံပြန်ချိန်ညှိထားနိုင်မဲ့ဆောင်ရွက်ချက်အဖြစ်နိုင်ငံတွေကြားမဟာမိတ်ဖွဲ့နိုင်ရေးအမေရိကန်ဘက်ကဆောင်ရွက်နေပြီးတရုတ်ရဲ့ခိုင်မာလာမှုကိုစိုးရိမ်လာတဲ့အိန္ဒိယဘက်ကလည်းအမေရိကန်နဲ့ပိုပြီးပူးပေါင်းဆောင်ရွက်လာတာနဲ့အတူအမေရိကန်သမ္မတဂျိုးဘိုက်ဒန်အစိုးရအဖွဲ့ကထိတ်တန့်အရာရှိတဦးအိန္ဒိယကိုပထမဆုံးတွားရောက်တဲ့ခီးစဉ်ဖြစ်ပါတယ်။နှစ်နိုင်ငံကြားကာကွယ်ရေးပူးပေါင်းဆောင်ရွက်မှုထောက်လှမ်းရေးအချက်အလက်ဖလှယ်ရေးနဲ့ထောက်ပံ့ပို့ဆောင်ရေးတို့မှပိုပြီးတော့ပူးပေါင်းဆောင်ရွက်ရေးအတွက်အမေရိကန်နဲ့အိန္ဒိယကာကွယ်ရေးဝန်ကြီးနှစ်ဦးစနေနေ့ကသဘောတူခဲ့ကြပါတယ်။လွတ်လပ်ပွင့်လင်းတဲ့အင်ဒိုပစိဖိတ်ဒေသအတွက်အင်ဒိုအမေရိကန်ဆက်ဆံရေးကအခရာကျတယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးအော့စတင်ကပြောပါတယ်
India in particular is an increase
နိုင်ငံတကာအခင်းအကျင်းမြင်းမြန်ဆန်ဆန်ပြောင်းလဲလာနေတဲ့ဒီကနေ့ကာလမှာအိန္ဒိယဟာပိုပြီးတော့အရေးပါလာတဲ့မဟာမိတ်ဖြစ်ကြောင်းကာကွယ်ရေးဝန်ကြီးနှစ်ဦးဆွေးနွေးပြီးအမေရိကန်ကာကွယ်ရေးဝန်ကြီးအော့စတင်ကပြောဆိုခဲ့တာပ
ါ Our discussions today focused on our wide ranging defense
ကာကွယ်ရေးနဲ့နှစ်ဖက်ထောက်ပံ့ပို့ဆောင်ရေးပူးပေါင်းဆောင်ရွက်မှုသတင်းအချက်အလက်မျှဝေရေးနဲ့စစ်တပ်ချင်းဆက်ဆံရေးတိုးချက်ပြီးကာကွယ်ရေးပိုင်းမှာပိုပြီးပူးပေါင်းဆောင်ရွက်ရေးတို့ကိုအဓိကဆွေးနွေးခဲ့ကြတယ်လို့အိန္ဒိယကာကွယ်ရေးဝန်ကြီး Rajnath Singh ကလည်းဆွေးနွေးပွဲအပြီးမှာပြောဆိုခဲ့ပါတယ်ရှင်ထိုင်းနိုင်ငံဘန်ကောက်မြို့တော်ဘီးရင်နန်းတော်အနီးစနေနေ့ကဆန္ဒပြသူတွေကိုရဲတပ်ဖွဲ့ကမိသက်ပိုက်နဲ့ထိုးပြီးအင်အားသုံးဝင်းရောက်ဖြိုခွဲပါတယ်ဖန်ခံထားရတဲ့ဆန္ဒပြခေါင်းဆောင်တွေပြန်လွှတ်ပေးရင်းနဲ့ဘရင်စနစ်ပြုပြင်ပြောင်းလဲရေးဆန္ဒပြသူတွေကတောင်းဆိုကြတာပါ ဆန္ဒပြသူတွေနန်းတော်နာမကတ်နိုင်အောင်ယာနဲ့ချီတဲ့ရဲတပ်ဖွဲ့ဝင်တွေကဒိုင်းတွေအကြီးကျုပ်နေနေရည်ပစ္စည်းကိရိယာတွေနဲ့ဆန္ဒပြလူအုပ်ကိုဗက်ပေါင်းစုံကဝင်ရောက်ဖြိုခွဲပါတယ်ရဲတပ်ဖွဲ့ကိုဗျောက်ဦးတွေမိဘန်းတွေနဲ့ပစ်ပေါက်တဲ့ဆန္ဒပြသူတွေနဲ့ရဲတပ်ဖွဲ့ဝင်တွေထိတ်တိုက်တွေ့ကြတာလည်းရှိပါတယ်။ဘရင်နန်းတော်အနီးစနေနေ့ကဆန္ဒပြခဲ့သူ1000ကျော်ရှိပါတယ်။ဆန္ဒပြသူတွေကိုရဲတွေကတွန်းထုတ်နေတဲ့တစ်ချိန်ထဲမှာပဲလမ်းပေါ်မှာရှိသူအားလုံးကိုဖမ်းမယ်ဆိုပြီးလည်းအတန်ချဲ့ဆက်နဲ့ကြီးညာခဲ့ပါတယ်။ရဲတပ်ဖွဲ့ဘက်ကဒိုင်းတွေနံပါတ်ဒုတ်တွေရာဘာချီနဲ့မျက်ရည်ရိုဘုံအသုံးပြုဖြိုခွဲခဲ့ပါတယ်လို့ရဲတပ်ဖွဲ့ပြောခွင့်ရကပြောပါတယ်။
ผลจากการที่เจ้าที่ตำรวจได
้ประกาศสนับญาติတွေကိုမဖြိုခွဲခင်မှာအချိန်ကြီးသတိပေးခဲ့တဲ့အကြောင်းစနပ်ပြသူ၅ဦးဖမ်းဆီးချောင်းရဲတပ်ဖွဲ့ပြောခွင့်ရကပြောခဲ့တာပါစနပ်ပြသူတွေကဗျောက်ဦးတွေဂဲတွေကြောက်ခဲတွေနဲ့ရဲတပ်ဖွဲ့ကိုပစ်ပောက်ခဲ့တယ်လို့လည်းသူကပြောပါတယ်စစ်တပ်ကထောက်ခံထားတဲ့ဖွဲ့စည်းပုံအခြေခံဥပဒေပြန်လည်ရေးဆွဲရေးဥပဒေကြမ်းကိုလွတ်တော်မှာအတိမပြုတ်နိုင်ခဲ့ပြီးတဲ့နောက်စနပ်ပြပွဲတွေပေါ်လာတာပါဗီရင်ကိုထိပါစော်ကားမှုဆွဲခြင်းနဲ့ဆန္ဒပြခေါင်းဆောင်တွေကိုလည်းစတင်စစ်ဆေးနေပြီဖြစ်ပါတယ်။စစ်မှန်တဲ့ဒီမိုကရေစီကိုလိုလားတဲ့အကြောင်းစစ်တပ်ကစဉ်သက်လာတဲ့အစိုးရတရက်ကိုမလိုလားကြောင်းဆန္ဒပြသူတို့ကလည်းပြောပါတယ်။ဒါအပြင်အနောက်နိုင်ငံတွေကဗီရင်စနစ်မျိုးကိုလိုလားကြောင်းလည်းသူကထပ်လောင်းပြောပါတယ်ရှင်။ဥရောပနိုင်ငံအတော်များများမှာကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုတကြော့ပြန်ဖြစ်လာတာကိုတိုက်ဖြတ်နိုင်ရေးအတွက်စနစ်နှစ်မှာတမ်းမြင်ကန့်သတ်ချက်တွေကျင့်သုံးလာရပါတယ်။ပြည်ထောင်နိုင်ငံမြို့တော်ပါရီနဲ့နိုင်ငံမြောက်ပိုင်းတောင်ပိုင်းဒေသတွေမှာတားမြစ်ကန့်သတ်ချက်တွေကိုတောက်ချန်နေကချမှတ်ခဲ့တာကြောင့်ပြင်းထန်လူဦးရေရဲ့သုံးပုံတစ်ပုံအသွားလာကန့်သတ်ခံထားရပါတယ်။ပြီးခဲ့တဲ့နှစ်နိုဝင်ဘာလနောက်ပိုင်းနေ့စဉ်ကူးစက်ဖြစ်ပွားမှုနှုန်းအမြင့်ဆုံးဖြစ်လာတဲ့ပိုလန်မှာတော့မဖြစ်မနေဖွင့်စရာမလိုတဲ့ဈေးဆိုင်တွေနဲ့လုပ်ငန်းခွင်တွေကိုသတင်းသုံးပတ်ကြာပိတ်ရမယ်ညွှန်ကြားချက်တွေထုတ်ပြန်ထားပါတယ်။ယူကရိန်းနိုင်ငံမြို့တော်ကီယက်မှာလည်းအစားအသောက်ရောင်းချတဲ့ဆိုင်တွေကလွှဲရင်ကျန်တဲ့ဆိုင်တွေအလုံးပိတ်ကြရပါတယ်။သွေးခဲစီနိုင်တယ်ဆိုတဲ့စိုးရိမ်ချက်တွေကိုကျန်းမာရေးတာဝန်ရှိသူတွေဘက်ကဖြေရှင်းဖို့ကြိုးစားခဲ့ပြီးတဲ့နောက်ပြင်သစ်၊ဂျာမနီနဲ့အီတလီတို့မှတောက်ကြံနေကစလို့ AstraZeneca ရဲ့ကိုရိုနာဗိုင်းရပ်စ်ကာကွယ်ဆေးကိုပြန်လည်အသုံးပြုပါတယ်။ဗြိတိန်ဝန်ကြီးချုပ် Boris Johnson နဲ့ AstraZeneca ရဲ့ COVID ကာကွယ်ဆေးကိုပထမဆုံးအကြိမ်ထိုးနှံခဲ့ပါတယ်။
Notification to go for a jab, please go and get it. It is
ကာကွယ်ဆေးထိုးဖို့အကြောင်းကြားစာရရင်သွားပြီးတော့ထိုးကြပါတဲ့ကာကွယ်ဆေးထိုးထားတာဟာဆိုရင်ကိုယ့်အတွက်ရောကိုမိသားစုအတွက်ရောအားလုံးအတွက်ရောအကောင်းဆုံးဖြစ်ပါတယ်လို့ဗြိတိန်ဝန်ကြီးချုပ်ဂျွန်ဆင်ကတိုက်တွန်းခဲ့တာဖြစ်ပါတယ်ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုတကြော့ပြန်ဖြစ်လာနေတဲ့ဥရောပနိုင်ငံတွေမှာတားမြစ်ကန့်သတ်ချက်တွေကိုစနေနေ့မှစတင်ဆန္ဒပြပါတယ်ဗြိတိန်နိုင်ငံလန်ဒန်မှာလူပေါင်းထောင်ချီစုဝေးပြီးဗိုင်းရပ်စ်ပြန့်နှံ့မှုထိန်းချုပ်ကာကွယ်ရေးဆိုင်ရာကန့်သတ်တားမြစ်ချက်တွေကိုဆန္ဒပြကြပါတယ်။ဆွီဒင်မှာလည်းလူပေါင်းရာချီစုဝေးပြီးဆန္ဒပြခဲ့ကြပါတယ်ရှင်။ကျင်းပမဲ့ရဲ့ရွှေဆိုင်ခဲ့ရတဲ့2020အိုလံပစ်အားကစားပွဲတော်တွေကိုလာမယ့်ဇူလိုင်လမှာကျင်းပချိန်မှာအားကစားပရိသတ်အများစုကိုလာရောက်ကြည့်ရှုခွင့်ပေးမယ့်အကြောင်းအားကစားပွဲတော်စီစဉ်သူတွေနဲ့နိုင်ငံတကာအိုလံပစ်ကော်မတီ IOC တို့ကစနေနေ့မှာကြေညာလိုက်ပါတယ်။ IOC အားကစားပွဲစီစဉ်သူတွေဂျပန်အစိုးရတိုကျိုအုပ်ချုပ်ရေးအဖွဲ့နဲ့နိုင်ငံတကာမတန်ဆွမ်းအားကစားကော်မတီတို့တွေ့ဆုံဆွေးနွေးပြီးတဲ့နောက်နွေရာသီအားကစားပွဲတွေမှာပြည်ပကပရိသတ်တွေလာရောက်ကြည့်ရှုခွင့်တက်မြင့်မယ်အကြောင်းတာဝန်ရှိသူတွေကကြေညာခဲ့တာပါ။
Overseas spectators to the Olympic and Paralympic Games.
အားကစားပွဲမှာပါဝင်မဲ့သူတွေအားလုံးရဲ့ဘေးကင်းလုံခြုံရေးအတွက်ဆောင်ရွက်ဖို့လိုအပ်တာကြောင့်တိုကျို2020 Olympic နဲ့ Paralympic အားကစားပွဲတွေမှာပြည်ပကအားကစားပရိသတ်ကိုလက်ရောက်ခွင့်မပေးရေးဆုံးဖြတ်ချက်ကိုလက်ခံခဲ့တာဖြစ်ကြောင်းနဲ့အားကစားပွဲအတွက်လက်မှတ်ဝဲထားသူအားလုံးကိုငွေပြန်အမ်းပေးမှာဖြစ်ကြောင်းနိုင်ငံတကာ Olympic Committee အကြီးအကဲ Thomas Bach ကစနေနေ့မှာပြောဆိုခဲ့တာပါတိုကျိုအိုလံပစ်ပွဲတော်ကိုတော့ဇူလိုင်23ရက်နေ့ကနေဩဂုတ်10ရက်နေ့အထိကျင်းပဖို့စီစဉ်ထားပြီးမတန်ဆွမ်းအားကစားပွဲတွေကိုတော့ဩဂုတ်24ရက်နေ့ကနေစက်တင်ဘာ5ရက်နေ့အထိကျင်းပဖို့စီစဉ်ထားပါတယ်ရှင် VOE မြန်မာပိုင်းစီစဉ်ရဲ့တင်းကနေနေ့မနေ့ခင်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုနားဆင်ခဲ့ကြရတာဖြစ်ပါလေရှင်။အခုကတော့သတင်းဆောင်မတွေဆက်သွယ်မေးမြန်းခန်းတွေနဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ကြရအောင်ပါရှင်
။ကျွန်တော်ညံဝင်းအောင်ပါခင်ဗျာ။ မြန်မာနိုင်ငံတွင်ဆန္ဒပြနေသူတွေနဲ့ရသားပြည်သူတွေကိုစစ်တပ်နဲ့ရဲကအခုရက်ပိုင်းအတွင်းအကြမ်းဖက်နှိမ်နင်းမှုတွေများလာတာကြောင့်ဒီလိုရက်တွေကိုအ мян ဆုံးရပ်တန့်စေဖို့နဲ့တောင်ဝန်ရှိသူတွေကိုနိုင်ငံတကာကထိရောက်တဲ့ဒဏ်ခတ်ပေးဆို့မှုတွေလုပ်ဖို့အမေရိကန်၊ကနေဒါနဲ့ဂျပန်နိုင်ငံတွေမှာပုံသဏ္ဍာန်မျိုးစုံနဲ့ဆန္ဒပြတိုက်တွန်းနေကြတဲ့အကြောင်းကိုတင်ပြချင်ပါတယ်။အမေရိကန်ပြည်ထောင်စုအစိုးရရုံးဆိုင်ရာဝါရှင်တန်ဒီစီမြို့တော်မှာတော့အလင်းရောင်လူငယ်များအဖွဲ့ကဦးစီးပြီးယာနဲ့ချီတဲ့မြန်မာပြည်သူတွေစနေနေ့နေ့လယ်ပိုင်းကစစ်တမ်းရုံးရှင်းနဲ့လွတ်လပ်ရေးကြောက်တိုင်ကွင်းမြေမှာတွားရောက်ဆန္ဒပြခဲ့ကြပါတယ
်။ကျွန်တော်ဒီနေ့ဆိုလို့ရှိရင်ຫນွေဥရဒါပထမဆုံးရက်ပေါ့ခင်ဗျာဒီမှာတော့အဲ့တော့ဒီမှာရဲ့လင်းရောင်လူငယ်များဆိုကျွန်တော်ဒီမြန်မာလူငယ်အဖွဲ့ကနေပြီးတော့မှသူကြည့်ပြီးတော့မှကျွန်တော်တို့ channel ဒီမှာရှိတဲ့တိုင်းရင်းသားလူငယ်အဖွဲ့စီရဲ့ကောင်းတဲ့ချိတ်ဆက်ပြီးတော့မှဒီဆန္ဒပြပွဲကိုကျင်းပရဖြစ်ပါတယ်။နေရာနှစ်ခုပါခင်ဗျာကျွန်တော်တို့ပထမတစ်နေရာကတော့မြန်မာစစ်တပ်ရုံးရှိမှကျွန်တော်တို့ပြပါတယ်။ပြီးလို့ရှိရင်အဲစစ်တပ်ရုံးကနေပြီးတော့မှဒီကြောက်တိုင်ကိုကျွန်တော်တို့ချီတက်လမ်းလျှောက်ပြီးတော့မှဆန္ဒပြပါတယ်။အခုဆိုလို့ရှိရင်ဒီထဲမှာ97ဒီဟိုငါးပြည့်တကယ်ကိုအခုငုံတယ်။ဒီ generation တွေကိုသူတို့တွေလမ်းမတွေပေါ်မှာရေးရက်ဆက်ပြစ်တတ်နေတဲ့သူတို့တွေရဲ့မတရားသဖြင့်လက်နက်အားကိုနဲ့ပြည်သူတွေကိုတပ်ဖြတ်နေတဲ့ဟာတွေကိုတကဘာလုံးကလည်းမြင်နေပါတယ်။အဲဒီတော့နောက်ပြည်လမ်းမှာရှိတဲ့လူငယ်တွေအကုန်လုံးသူတို့တွေအခုခံစားနေရတဲ့အတိုင်းကျွန်တော်တွေခံစားနေရတဲ့ဆိုတဲ့ဟာကိုပြောရှင်ကျွန်တော်တွေသူတို့တွေနဲ့အကုန်လုံးတပေးတဲ့တသားလေးရှိနေတယ်ဆိုတဲ့ဟာကိုကျွန်တော်တို့ထုတ်ဖော်ပြသခြင်းနဲ့ကြောင့်လို့အဓိကလှုပ်ဆောင်ကြတာဖြစ်ပါတယ်ခင်ဗျ
။အလင်းရောင်လူငယ်အဖွဲ့တာဝန်ခံကိုထိုက်ပြောပြသွားတာပါ။နယူးယောက်မြို့ Times Square ပန်းညမှာလည်းအမေရိကန်လူမျိုးတွေရောမြန်မာပြည်သားတွေပါယာနဲ့ချီပြီးစူပေါင်းဆန္ဒထုတ်ဖော်ခဲ့ကြပြီးမြန်မာစစ်တပ်ကိုဖိအားတွေပိုပေးနိုင်အောင်လှုပ်ဆောင်နေတယ်လို့ဆန္ဒပြပွဲမှာပါဝင်သူမတ်ရှင်မင်းကပြောပါတယ်
။အဓိကရည်ရွယ်ချက်ကတော့မြန်မာပြည်မှာအခုကအစိုးရမဲနေတာမဟုတ်ဘူး။အစိုးရကလက်ရှိမှာရှိနေတယ်။2020 November General Election မှာရွေးကောက်ပြီးတော့တင်ထားတဲ့လွတ်တော်ကိုယ်စားလှယ်တွေကနေပြီးတော့တိစောက်ထားတဲ့ CRPH ဆိုတာတကယ်ဟိုတရားဝင်ရှိပါတယ်။ပြည်ဆက်ကြတော့မင်းရလိုက်ဥဆောင်တဲ့စစ်တပ်ဘက်ကနိုင်ငံကိုအကြမ်းဖက်သိမ်းပိုက်တဲ့ဟာမအောင်မြင်သေးဘူး။သူတို့ကသမီးတို့ရဲ့ government မဟုတ်ပါဘူး CRPH ကလည်း legitimate government ဖြစ်တယ်ဆိုတာကိုဒီ US နဲ့တခြားနိုင်ငံတွေအားလုံးကပြည့်ပြည့်စုံစုံထောက်ခံမှုအတွက်ကိုလှုံ့ဆော်တဲ့ပွဲပါဒီဆန္ဒပြပွဲရတယ်ဒီတော့အခုလေးဒီ US House Representative ကနေပြီးတော့ဒီ bill တစ်ခုထုတ်တယ်လေ143ဆိုတာမြန်မာနိုင်ငံကဒီအစံဖက်အာဏာပိုင်ရှင်တွေကိုကြီးကြီးရဆက်ရှင်တွေလုပ်ဖို့ရမြန်မာနိုင်ငံစစ်သောစစ်ဆိုပြီးတဲ့ movement ကိုထောက်ခံမှုရဲ့အတွက်ကို Congress ကတရားကိုတင်လိုက်ပြီလေအဲ့တော့ House Representative တို့ Senator တို့ကလက်ခံမှုအတွက်ကိုအခု American တွေဟိုအဲ့ဒါကိုလည်းစိုက်တိုးနေတာဒီနေ့ကလေ
American Nobel Chan San Francisco မြို့ Bay Area တဝက်မှာရှိတဲ့မြန်မာ200ဝန်းကျင်ကလည်းတရုတ်ကောင်စီဝင်ရုံးရှိတွားရောက်ဆန္ဒပြခဲ့ကြတယ်လို့ဒေါ်မျက်မျက်မိုးကပြောပါတယ
်ကျမတို့ဒီနေ့ဒီ San Francisco မြို့ပေါ်မှာရှိတဲ့တရုတ်ကောင်စီဝင်ရုံးရှိမှာတွားပြီးတော့ဒုတိယအကြိမ်မြောက်ကျမတို့ဆန္ဒပြတာပါဟိုဆန္ဒပြရခြင်းရည်ရွယ်ချက်ကတော့ဒီ China ဒီ Communist ပေါ့နော်Communist Party ကနေပြီးတော့မြန်မာစစ်ကောင်စီပေါ်မှာအဲချုပ်ကန်မှုနဲ့ဒီလိုတရားလွှဲအာဏာသိမ်းမှုကိုသူ့အနေနဲ့ပြည်တွင်းရေးပါလို့ပြောထားတဲ့အပြင်အခုလိုကျမတို့ရဲ့လူငယ်တွေကိုတပ်ဖြတ်နေတဲ့အပေါ်မှာလည်းသူတို့ဘက်ကနေပြီးတော့ပြင်းထန်စွာရှုံချမှုမရှိတဲ့အတွက်ကြောင့်မလို့ကျမတို့ကသူတို့ကိုရှုံချဆန္ဒပြကြောင်းဆက်ဖရန်ဘေးအေရီးယားမှာရှိတဲ့မြန်မာအားလုံးကသူ့ပြီးတော့ဆန္ဒပြတာပါ
အလားတူကနေဒါနိုင်ငံကွီဘက်ပြည်နယ်မွန်ထရီယယ်မြို့မှာရှိတဲ့စစ်ကောင်စီကငှားရမ်းထားတဲ့အစ္စရေးလူမျိုးကနေဒါနိုင်ငံသားအရီဗန်မန်နရှက်ရဲ့လော်ဘီကုမ္ပဏီရှေ့မှာမြန်မာနဲ့တိုင်းသားတွေစနေနေ့ကသွားရောက်ဆန္ဒပြခဲ့ကြတယ်လို့တိုရန်တိုမြို့ကကိုအောင်မိုးကပြောပါတယ
်အဲ့ဒီအစ္စရေးလော်ဘီကကနေဒါထဲမှာသူတို့ကသူတို့ရုပ်တွေပါနေတယ်သူတိချေချေဖွင့်ထားတဲ့အနေအထားကျွန်တော်တို့တွေ့တယ်ဗျနောက်တစ်ခုကအခုဗမာပြည်မှာသူတို့ကအဲ့ဒီစစ်အုပ်စုနဲ့ပေါင်းပြီးတော့လုပ်တယ်ဆိုတော့ဒီကနေဒါမှာကအမေရိကလိုပဲလေဒီစစ်အုပ်စုကအကြီးပိုင်းတွေကိုကျင်းမှန်းအဖြစ်ကျွန်တော်တို့ဆန့်ရှင်လုပ်ထားတယ်လေအဲ့တော့ဒီကနေဒါဥပဒေအရကြီးမဲ့ဆိုရင်သူတို့လုပ်တာကအင်လီဂျယ်လို့ဖြစ်နေတာပေါ့သူတို့အဲ့လိုလုပ်နေတဲ့ဟာကိုအဲ့ဒီအ내ဆုံးသူတို့ရဲ့မျိုးခန့်လေးပြီးသွားမယ်နောက်သူပြည်နယ်အစိုးရစုကရှိသေးတယ်အဲ့ဒီအစိုးရလေးလည်းကျွန်တော်တို့ကအကြောင်းပြီးစေတာပေါ့ဗျာသူတို့အရေးယူမဲ့ဆိုရင်ယူလို့ရအောင်ပေါ့ဗျာ
ဂျပန်နိုင်ငံမှာလဲတိုကျိုမြို့မှာရှိတဲ့ကုလသမဂ္ဂရုံးရှိမှာမြန်မာပြည်စုပေါင်းပြီးတောက်ကြနေညကစားလို့48နိုင်ကြာအစာငတ်ခံဆန္ဒပြရင်မြန်မာနိုင်ငံမှာအကြမ်းဖက်နှိမ်နင်းခံနေရတဲ့ကိစ္စရပ်တန့်သွားစေရေးနဲ့အရသာအစိုးရကိုနိုင်ငံတကာကအသိမှတ်ပြုစေရေးတောင်းဆိုနေကြပါတယ်ခင်ဗျာ
မန္တလေးကဆက်အာဏာရှင်စန့်ကျင်ရေးဆန္ဒပြလို့ရှောင်းမှုတွေနဲ့ဝန်ထမ်းတွေရဲ့အကြမ်းဖက်အာဏာပီဇန်ရေးစီဒီအမ်လို့ရှောင်းမှုတွေကိုစစ်ကောင်စီဘက်ကအချိန်ယုံမြင့်နှိမ်နင်းနေတယ်လို့မန္တလေးဆန္ဒပြသပိတ်ခေါင်းဆောင်ဒေါက်တာတီဇော်ဆန်းကပြောပါရယ်။ဒါပေမဲ့လည်းဆန္ဒပြပြည်သူတွေနဲ့စီဒီအမ်ဝန်ထမ်းတွေဘက်ကလည်းနီလန်းမျိုးစုံနဲ့ဆက်ပြီးတော့ဆန့်ကျင်ဆန္ဒပြနေတယ်လို့သူကပြောပါရယ်။ဒီအခြေအနေပြည်စုံကိုဆက်သွယ်မေးမြန်းထားပါရယ်။ကျွန်တော်ရန်နိုင်ပါ။ဆိုဒေါက်တာတီဇော်ဆန်းရဲ့အခုမန္တလေးဘက်ကဒီဆန္ဒပြပွဲအခြေအနေတွေဘယ်လိုရှိပါလဲအဲ့ဒီဥစ္စာလေးကိုအရင်ဆုံးရှင်းပြပေးပါ
ဟုတ်ကဲ့ခင်ဗျာကျွန်တော်တို့ဒီမန္တလေးမှာတော့ဒီအာနာသိန်းစအကျံဖက်စေအောင်စုပါပေါ့ကျွန်တော်တို့ဒီတပိတ်ဒီဆန္ဒပြပွဲတွေကိုပေါ့နော်တရက်ထက်တရက်ဆိုလိုပို့ပို့ပြီးတော့အကျံဖက်လာတယ်ပို့ပြီးတော့ချိုခွဲလာတယ်ပေါ့အခုဆိုရင်သူတို့ကဒီတမျိုးလုံးပေါ့ကားတွေဆိုင်ကယ်တွေစစ်ကားတွေကားတို့ပြောရင်စစ်ကားရင်မကောက်ဘောဒီကျွန်တော်တို့ပုံမှန်ရိုးရိုးအိမ်စီးကားတွေနဲ့ပါတဲ့လေပြီးတော့ဒီဆန္ဒပြပွဲတွေကိုတွေ့တဲ့နေရာမှာတွေ့တယ်လို့ပေါ့နော်လုံးဝဒီအကြမ်းဖက်ချုပ်ခွဲနေတာကိုကျွန်တော်တို့တွေ့ရပါတယ်တိုးတော်လည်းပဲကျွန်တော်တို့ပြည်သူတွေကဒီတပိတ်ဒီဆန္ဒပြပွဲတွေဒီကျွန်တော်မဖြစ်မနေဆက်ပြီးတော့လုပ်နေကြတာဖြစ်တဲ့အတွက်ကျွန်တော်နေ့စဉ်နေ့အမြပါပဲအဲ့တော့ကျွန်တော်တို့ဟိုစကားစားတုံးကလို့တော့ကျွန်တော်တို့လူတွေတောင်းနဲ့တိမ့်နဲ့ချီပြီးတော့တနေရာထဲမှာစုဝေးတဲ့ဆန္ဒပြပွဲတွေလုပ်ခွင့်မသာတော့ပေမဲ့ကျွန်တော်တို့မိမိတို့အစုအဖွဲ့လိုက်မိမိတို့အင်အားစုလိုက်တပိတ်စိတ်ကြောင်းနေလမ်းလျှောက်တပိတ်တွေကျွန်တော်တို့ထိုင်တပိတ်တွေကျွန်တော်ရွေးစရာတပိတ်တွေပေါ့အဲ့တော့ကျွန်တော်တို့တမျိုးလုံးနေရာအနှံ့ဆက်တော်ရကျွန်တော်တို့အချိန်ပြည့်ရှိနေပါတယ်ခင်ဗ
ျရန်ကုန်ပါဝင်နေရာတော်များများမှာတော့တို့ကဒီပြစ်ခတ်ပြီးတော့နှိမ်နင်းတာတွေလုပ်တယ်ပြစ်တဲ့ဆိုတဲ့နေရာမှာလည်းဒီအတံပုံးတွေရောဘာချီတွေတော့မဟုတ်ဘူးအခုဆိုရင်ကြီးအစ်စ်နဲ့ပဲပြစ်တာတွေတော်တော်လေးတွေ့နေရတယ်ဆိုတော့မန္တလေးဘက်ကကျန်းဖက်ဖြိုခွင်းတဲ့ဥစ္စာရောဘယ်လိုပုံစံမျိုးနဲ့ဖြိုခွင်းနေတာလဲဗ
ျဟုတ်ပါတယ်ခင်ဗျာကျွန်တော်တို့မန္တလေးမှာဆိုရင်လည်းပေါ့နော်သူကဒီကျွန်တော်တို့ဒီတပိတ်ဒီဆန္ဒပြပေါ်လို့တွေ့ရင်တွေ့တဲ့နေမှာပဲချက်ချင်းပေါ့နော်ကြီးအစ်စ်နဲ့ပြစ်တယ်ရာဘာကြီးနဲ့ပြစ်တယ်နောက်ကျွန်တော်အတံပုံးနဲ့ပေါ့နော်ဖြိုခွင်းနေပေါ့နော်အခုနောက်ဆုံးဆိုဘယ်လောက်ဒီနေ့မနက်ခင်းဆိုရင်ပေါ့ကျွန်တော်တို့ဒီလမ်းလျှောက်တပိတ်သွားဖို့လူစုနေတဲ့နေရာမှာပေါ့ကျွန်တော်တို့ကားနဲ့လိုက်တိုက်တယ်ဗျအဲ့တော့ကားတိုက်ခံရပြီးတော့ ticket တန်ရတဲ့လူတွေလည်းကျွန်တော်တို့အများကြီးအတွေ့ရတယ်ပေါ့နော်အဲ့လိုပဲကျွန်တော်တို့ညဘက်တွေမှာကျွန်တော်တို့ညသပိတ်လောက်ကြတယ်ဆိုရင်လည်းပဲညသပိတ်တွေးကြော်တဲ့ကြားတဲ့နေရာကိုချက်ချင်းသူတို့ပေါ့နော်ရောက်လာပြီးတော့ကြီးအစ်စ်နဲ့ပြစ်တယ်တွေးကြရပေါ့နော်အတန်ပုံးနဲ့ပြစ်တယ်ဆိုတော့သူတို့အနေနဲ့ကျွန်တော်တို့တပိတ်တွေဆန္ဒပြပွဲတွေကိုလူစုလို့မရလောက်အောင်ထိဖို့လုံးဝရဲရဲဆက်ဆက်ပေါ့နော်ကျွန်တော်တို့ဖြိုခွင်းနေတာကိုတွေ့ရပါတယ
်ထိခိုက်ဒဏ်ရာရတော်ရရောဘယ်လောက်ရှိလဲ
ကျွန်တော်တို့မနက်ဟိုပေါ့7နာရီခွဲ9နာရီလောက်ကပေါ့နော်ကျွန်တော်တို့ဒီလမ်းလျှောက်သပိတ်လို့ခုလူစုနေတဲ့နေရာမှာကားနဲ့ပေါ့နော်ဝင်တိုက်တယ်အဲ့တော့ကျွန်တော်တို့သိရတာတော့အဲ့နေရာမှာပဲကားနဲ့အတိုက်ခံရလို့အရိုက်ခံရလို့ဒဏ်ရာရတော့တဲ့ပုဂ္ဂိုလ်အ ਨੇ ဆုံးကျွန်တော်တို့6ယောက်လောက်ရှိပြီးတော့ဖမ်းဆီးသွားတာလည်းမျက်မြင်ရဟိုပေါ့နော်ကျွန်တော်6ယောက်လောက်ရှိတယ်ဆိုတာကိုတွေ့ရပါတယ်ဒီနေရာမှာပေါ့နော်သူတို့သုံးတဲ့ကားတွေကအရင်ရက်တွေကဆန္ဒပြပွဲတော့သူတို့သိမ်းဆီးသွားတယ်အများပြည်သူပိုင်တဲ့ကားတွေဆိုင်ငယ်တွေဖြစ်နေတာကိုကျွန်တော်တို့တွေ့ရပါတယ်အဲ့တော့ဒီအကျန်းဖက်စေအုပ်စုကတော့ကဲကိုအကျန်းဖက်သမားတွေတို့ရောသူတို့ရဲ့လုပ်ရတရားအကောင်းဆုံးတက်တည်ခံနေပါတယ်ခင်ဗျ
တစ်ဆက်တည်းမှာပဲဒီဆန္ဒပြသပိတ်တွေနဲ့ပေါ့နော်တစ်ဖက်မှာလည်း CDM လို့ရှားမှုတွေရှိနေပါတယ်မန္တလေးဘက်က CDM လို့ရှားမှုအခြေအနေတွေရောဘယ်လိုရှိပါလဲခင်ဗျ
ပြောရမယ်ကျွန်တော်တို့အင်အားအင်မတန်ကောင်းတာကိုကျွန်တော်တို့တွေ့ရပါတယ်အဲ့တော့အင်အားကောင်းတယ်ဆိုဒီ CDM လို့ရှားမှုကိုသူတို့ဘက်ကလည်းဖိနှိပ်မှုတွေကကျွန်တော်တို့ပေါ့ပိုပြီးပြီးတော့ပြင်းထန်လာပါတယ်ဒီနေ့ဆိုရင်မြမမီယထားဝင်တဲ့က CDN ဝန်ထမ်းတွေကိုအကယ်၍ဆက်ပြီးတော့ CDN လုံးမယ်ဆိုရင်ဒီဝန်ထမ်းအရာတွေမှာမနေရဘူးဆိုပြီးတော့နေမယ်ဆိုရင်ဖမ်းမယ်စီးမယ်လုပ်တဲ့အတွက်ကျွန်တော်တို့ဝန်ထမ်းတွေက CDN ကိုတော့သူတို့လုံးဝပေါ့နော်နောက်မစတော့မူဆက်လုံးမယ်သူတို့ဒီသူတို့အရာမှာမနေရရင်လည်းရတယ်ဆိုပြီးဒီဝန်ထမ်းအရာတွေပေါ့ဆင်းလာတာကိုတွေ့ရပါတယ်အချိန်ထဲမှာပဲကျွန်တော်တို့ဒီပေါ့နော်မန္တလေးပြည်သူစေုံကြီးကဒီဝန်ထမ်းတွေကိုလည်းထုံနှီးလကောင်းပါပဲကျွန်တော်တို့ပြည်သူလူထုကလည်းဒီ CDN ဝန်ထမ်းတွေကိုအစွမ်းကုန်တက်နိုင်လည်းမြတ်ထောက်ပံ့ကိုကြီးနေကြပါတယ်ဒီနေရာမှာကျွန်တော်အနေနဲ့တော့အလေးအနက်ပြောသူတော်အတွက်ဒီ CDN ဝန်ထမ်းတွေရဲ့လေးနက်တဲ့ဒီကျွန်တော်တို့တီမြဲတဲ့ပေါ့နော်ခံယူချက်ကိုကျွန်တော်တို့ပြည်သူတွေကအင်မတန်လေးစားတယ်အင်မတန်အတိမတ်ပြုပါတယ်သူတို့ CDN ဝန်ထမ်းတွေဒီကျွန်တော်တို့ပြည်သူတွေရဲ့သူရဲကောင်းတွေပါသူကျွန်တော်အနေနဲ့ပြောလိုပါတယ
်ဟုတ်ကဲ့အဲ့တော့ဒီဝန်ထမ်းတွေအဓိကဘယ်လိုအကူအညီတွေလိုအပ်နေလဲ
သူတို့ရဲ့ရုပ်ဝတ္ထုပိုင်းတန်ရာနဲ့ငွေကြေးပိုင်းတန်ရာလိုအပ်ချက်တွေပါအဲ့တော့အဆုံးသိကြတဲ့အတိုင်းပဲပြောဒီ CDN လုပ်နေတဲ့ဝန်ထမ်းတော်တော်များများကတကယ်ကိုပေါ့နော်အခြေခံဝန်ထမ်းတွေများတာဖြစ်တဲ့အတွက်သူတို့မှာစူပြီးစောင်းထားတဲ့ငွေကြေးဆိုတာလည်းအားနေကြပါတယ်သူတို့ဒီသူတို့ရဲ့လစဉ်ရတဲ့လစာဟုပဲပေါ့နော်အပြုနေရတဲ့ဝန်ထမ်းတွေကအများစုဖြစ်ပါတယ်ဒါကြောင့်ကျွန်တော်တို့ဒီဝန်ထမ်းတွေကိုလစာအနေနဲ့ဟိုအပြည့်အဝကျွန်တော်တို့ပြည်သူကမထောက်ပံ့မပေးနိုင်ပါဘူးတိုးတော်လည်းကျွန်တော်တက်နိုင်တယ်များပေါ့နော်အများပြည်သူလူထုကရောကျွန်တော်တို့အခုဒီ PRPH ပေါ့နော်ဥဆောင်နဲ့ကျွန်တော်တို့အဖွဲ့အစည်းတွေကလည်းပဲတက်နေတယ်ပြထောက်ပံ့နေရတယ်ရှိပါတယ်ဒါငွေကြေးအဖြစ်တော့နောက်တစ်ခုအရေးအကြီးဆုံးလိုအပ်ချက်ကတော့နေရနေရပါပဲခင်ဗျတိုးတော်လည်းအခုချိန်ထိတော့ကျွန်တော်တို့တက်နေတယ်များဒီ CDN ဝန်ထမ်းတွေဝန်ထမ်းအရာအနေနဲ့ထုတ်ခံရတဲ့ဝန်ထမ်းတွေပဲလေကျွန်တော်တို့တက်နေတယ်များတော့အခုချိန်ထိတော့ဒီနေရတွေကိုအများပြည်သူလူထုရဲ့ပေါ့နော်အဲဒီအားလုံးဝိုင်းဝန်းကူညီမှုနဲ့ကျွန်တော်တို့ကူညီပေးထားနိုင်တာကိုကျွန်တော်တို့တွေ့ရပါတယ်ခင်ဗျ
မန်လေးဘက်ကဒီ CDM လှူရှားမှုမှာပါဝင်နေတဲ့ဝန်ထမ်းအရေးအတွက်ကရောဘယ်လောက်လောက်ရှိလဲဗျ
တို့တရားရမြကျွန်တော်တို့ဒီ CDM ဝန်ထမ်းတွေဒါကျွန်တော်တို့မန်လေးတိုင်းတိုင်းထဲမှာတောင်မှကျွန်တော်တို့ကဒါပေါ့နော်အဲဒီထောင်ကနန်းကြီးကြီးပေါ့နော်ဒီရှိပါတယ
်ကိုတင်စာဆန်းတို့အခုသိအနာရှင်ဆန့်ကျင်ဆန္ဒပြပွဲတွေ CDM လှူရှားမှုတွေနဲ့ပတ်သက်ပြီးတော့ရောကြီးသူလူထုကိုဗာများထပ်ပြီးတော့အတိပေးကြတာပြောကြကြတာရှိပါလေ
ပြောရမယ်ဆိုရင်ဗျဒီအကျန်းဖက်အနာသိစိတ်အုပ်စုမှာဒီလူထုအရေးတော်ပုံကြီးကိုသူတို့လုံးတက်တာသူတို့တုံ့ပြန်တာတခုပဲရှိပါတယ်ဒါကဘာလို့ဆိုအကျန်းဖက်မယ်ပြစ်မယ်ခတ်မယ်ဖန်းစီမယ်ထောင်ချမယ်အရေးယူမယ်ဒါပဲသူတို့လုံးတက်ပါတယ်ခင်ဗျသို့တော့ကျွန်တော်တို့ပြည်သူလူထုမှာကတော့เนาะကျွန်တော်တို့ညာတပိတ်မနက်အာယုံဦးတပိတ်လူမဲတပိတ်เนาะလမ်းလျှောက်တပိတ်ဆိုင်ငယ်တပိတ်စသဖြင့်ကျွန်တော်တို့မှာကဒီအကျန်းမဖက်တဲ့ဒီလမ်းပေါင်းများစွာရှိပါတယ်အချိန်အဲမှာပဲဒီစိတ်အုပ်စုကတော့သူတို့အကျန်းဖက်လို့လူထုကြောက်သွားမယ်သူတို့ကြောက်ရင်ကောင်းမယ်ဆိုသူတို့ထင်တာပါဒါကိုကျွန်တော်အနေနဲ့သူတို့ရဲ့ယူဆချက်ကလုံးဝလုံးဝလွဲမနေတယ်ဆိုတော့ကျွန်တော်အနေနဲ့အလေးနဲ့ပေါ့နော်တိုးလို့ပါတယ
်ဟုတ်ကဲ့ပါကိုတေသာဆန်းကျေးဇူးပါပဲ
မင်္ဂလာပါရှင်မြန်မာနိုင်ငံတွင်းမှာရှိတဲ့လူ့ပြင်းနဲ့ပတ်သက်တဲ့အကြောင်းအရာကိုကိုတင်ဆက်ပေးနေတဲ့ဒိုတန်ဖတ်ရှင်ပေါ့ဒ်ကတ်အစီအစဉ်ကနေကြိုဆိုလိုက်ပါတယ်ဒီစီစဉ်မှု Frontier မြန်မာနဲ့ Coordination Bureau ဂျယ်ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။မြန်မာနိုင်ငံအတွင်းမှာအကျန်းဖက်လူရဲ့ဒီအချိန်မြင့်တက်လာတာက Clear River မှာဘလို့တက်ရောက်မှုတွေရှိနေစေခဲ့ပြီးလဲ။အချိန်ကြုံကာလအတွင်းစိတ်တရားရနေတဲ့ Clear River ကနေရှေ့တန်းမှာပါဝင်နေတဲ့စေကျော်သက်လူငယ်တွေထိအသက်18နှစ်ရောက် Clear River ဘလို့တက်ရောက်မှုရှိနေတယ်ဆိုတာကိုဒုတင်ကဆက်ပြီးတင်ဆက်ထားပါတယ်။
ခုနှစ်နှစ်အရွယ်ကလေးရဲ့ဒီအတန်ကိုမှတ်မိကြမှာပါသူ့အမေကိုခုခံကာကွယ်ပေးနေတဲ့ဆိုရှယ်မီဒီယာကအဲ့ဒီဗီဒီယိုကလစ်ကိုတွေ့သူတိုင်းမျက်ရည်ကျခဲ့ရပြီးရင်ကိုမချိဖြစ်ခဲ့ရပါတယ်ဖေဖော်ဝါရီလလယ်လောက်ကတက်အာနာဒိမ့်မှုကိုဝေဖန်တဲ့စာကိုလူမှုကွန်ရက်ဆာမျက်နှာပေါ်မှာမျှဝေခဲ့တဲ့အတွက်ဒီကလေးရဲ့မိခင်ကိုရဲတပ်ဖွဲ့ဝင်တွေကအတင်းအဓမ္မလာရောက်ဖမ်းဆီးခဲ့ရပါဒီကလေးရဲ့အတန်ကိုကြားရသူတိုင်းကချီးကျူးခုန်ပြူစကားပြောခဲ့ရပြီးရှိတယ်လို့ကလေးရဲ့စိတ်ပိုင်းဆိုင်ရာထိခိုက်မှုဖြစ်မှာကိုစိုးရိမ်ကြတွေလည်းအများအပြားရှိခဲ့ပါတယ်။ဆေးအာဏာသိမ်းပြီးနောက်ပိုင်းကလေးငယ်တွေဟာရုပ်ပိုင်းဆိုင်ရာစိတ်ပိုင်းဆိုင်ရာထိခိုက်မှုတွေမျိုးမျိုးစုံနဲ့ကြုံတွေ့နေရပါတယ်။အသက်5နှစ်အရွယ်ဖိုးထုကအဲ့ဒီလိုခံစားနေရသူတွေကတယောက်ပါ။အရင်ကခုံပေါက်ပြေလွှာစော်ကစားတတ်တဲ့သူဟာအိမ်ရှိဝရဏတော်မချွတ်ကြအတော်ကြာပါပြီ။သူကဆန္ဒပြသူတွေကိုမကြခဏအကြံဖက်ဖြိုခွင်းခံနေရတယ်ရန်ကုန်မြို့ရက်ကွက်တခုမှာအဖွာအကျော်တို့နဲ့အတူနေရဖြစ်ပါတယ်။မိဘတွေနဲ့အတူမနေရတဲ့ကလေးပါ
။ကျမတို့ကကိုဗစ်ကလည်းဖြစ်ထားခဲ့တယ်ပေါ့နော်။တတိသားဆိုတော့အဲ့လိုဖြစ်ထားရဲ့။နောက်ပြီးတော့အဲ့ဒီကိုဗစ်ကြောင့်လည်းသူ့မှာစိတ်ပိုက်ဆိုင်ရာနည်းနည်းထိခိုက်မှုရှိနေရဲ့။ရှိနေပြီးတော့အမေနဲ့လည်းဖွဲလိုက်ရတဲ့အခြေအနေတခုမှာကျမတို့မိသားစုကိစ္စရှိတော့အဲ့ဒီတော့လည်းသူကစိတ်ထိခိုက်ထားတယ်။အဲ့ဒီဟာကိုကျမတို့ပူဇော်ဖို့ဆိုပြီးတော့ကြိုးစားနေတဲ့ကာလပေါ့။ဒီအဲ့ဒီကာလမှာလည်းအနာတိတ်မှလည်းထက်ကြုံနေပေါ့ဖေဗရီလကုန်နဲ့မတ်လဆန်းမှာပါဖြစ်ချက်တာရဲ့အရေးများတဲ့အချိန်မှာတော့ဒီကြောက်တယ်ဒီဘက်ကတော့ကြောက်တယ်မကြောက်နဲ့အမေကိုလွှဲနေမယ်အမေစားနိုင်လေဖြစ်တယ်အဲနောက်ပြီးခုနကလည်းပြောရင်ရှင်တောက်ဖို့တော့မှဒီရေကတောက်လို့ရလို့လားလို့ဆိုပြီးစစ်သားတွေကလာတက်တော့မှလာအဲလိုမျိုးပေါ့နောက်ပြီးအဲအတူမနေရတဲ့အမေကိုပုံကျွမ်းနေပေါ့
ဒါကဖိုးသူရဲ့အတော်ပြောပြတာပါဖိုးသူဟာစစ်တိုက်တန်းဆိုတာအယုတ်စစ်ကားတွေတနက်အယုတ်တွေကြိုက်တတ်ပေမဲ့အခုတော့နောက်ဆုံးအဲ့ဒီအယုတ်တွေထပ်မဝယ်တော့ဘူးလို့တူတော်ကိုစောင့်နေရင်ပြောလိုက်ပါတယ်။ဖိုးသူလိုပဲအရွယ်မရောက်သေးတဲ့ကလေးငယ်တွေဟာအာနာသိန်းအကျံဖတ်အုပ်စုရဲ့လောက်ရက်တွေကြောင့်ညီမျိုးစုံနဲ့ထိခိုက်ခံစားနေရပါတယ်။မိသားစုဝင်တွေကိုရိုက်နှက်ဖမ်းဆီးတာတွေကိုမျက်မြင်တွေ့လိုက်ရတဲ့ကလေးတွေ၊လေးကွာနဲ့အပြစ်ခံရတဲ့ကလေးငယ်တွေ၊ရဘာကြီးနဲ့အပြစ်ခံရတဲ့ကလေးငယ်တွေလည်းရှိနေပါတယ်။ညပြားလာတဲ့ကြာဆုံးသူတွေရဲ့အရွယ်မရောက်သေးတဲ့သားသမီးငယ်တွေကိုကျွေးနေရတဲ့ဓပ်ပုံဟာလည်းကလေးငယ်တွေဘလောက်ထိခိုက်ခံစားနေရပြီလဲဆိုတာကိုပြသနေကြပါပြီ။စိတ်သက်ချိရန်ကဒိုးအတန်ရဲ့မင်းမြန်းချမှုကိုဖြေဆိုထားချက်အရာအဖွဲ့အနေနဲ့ထိခိုက်ခံစားရတဲ့ကလေးငယ်တွေကိုအဝေးကနေပြီးကူညီပေးနေမှုတွေကိုစတင်ခဲ့တာတလဝန်းကျင်ခန့်ရှိပြီးဖြစ်ရပ်ပေါင်း100ကျော်ကိုကူညီပေးခဲ့ပြီးဖြစ်တယ်လို့ဆိုပါရယ်။ခက်မှန်ကြီးအဖြစ်ကူညီပေးနေတဲ့ဖြစ်ရပ်တွေရဲ့ဆေးရခိုင်နှုန်းကရုပ်ပိုင်းဆိုင်ရာထိခိုက်ဒဏ်ရာရရှိသူတွေဖြစ်ပါတယ်။ထိခိုက်ဒဏ်ရာရရှိသူကလေးငယ်တွေကိုလည်းစစ်တပ်ခြေရန်ကစိတ်လူမှုပိုင်းဆိုင်ရာပံ့ပိုးကူညီတာ ခလင်းငယ်ရဲ့အခြေခံလိုအပ်ချက်ပိုင်းဆိုင်ရာဖြည့်ဆည်းပေးရာခလင်းငယ်ရဲ့လိုအပ်ချက်တွေပေါ်မူတည်ပြီးလုံခြုံစိတ်ချရတဲ့ဝန်ဆောင်မှုတွေအပေါ်ညှို့ပို့ပေးရာအဆရှိရဲ့ဝန်ဆောင်မှုတွေကိုပေးနေပြီးအဖွဲ့ရဲ့ Facebook စာမျက်နှာမှာကျင်ထားတဲ့ဖုန်းနံပါတ်ကတဆင့်ဆက်သွယ်နိုင်ပါတယ်စိတ်ကူးထုံပညာရှင်ဦးအောင်မင်းသိန်းကတော့စိတ်ပိုင်းဆိုင်ရာအထောက်အကူလိုအပ်တဲ့လူပုဂ္ဂိုလ်တဦးချင်းဖြစ်စေဇုံတွေဇနီးမောင်နှံနဲ့အဖွဲ့လိုက်ဖြစ်စေတိုင်းမင်းဆွေးနွေးပေးတဲ့ကောင်ဆလင်းကော်နာရဲ့တည်ထောင်သူဖြစ်ပါတယ်။ခလေးဘွားမှာရတဲ့စိတ်ဒဏ်ရာကသူ့ဘွားတစ်လျှောက်လုံးတရားမှုဖြစ်စေနိုင်တယ်လို့ဦးအောင်မင်းသိန်းကပြောပါတယ်
။သူကအကြောင်းမှာဆိုလို့ရှိရင်ဟိုဒါစာမလိုက်နိုင်တဲ့ကလေးဖြစ်လာနိုင်တာပေါ့နော်။အဆူရှယ်ပိုင်းမှာဆိုလို့ရှိရင်သူတငယ်ချင်းနေနေအားသာသာမဖြစ်တော့ကိုကိုကအိမ်ထောင်ဘက်အိမ်ရှာလာမယ်ချစ်သူစားရမယ်အဒီကိုရဲ့ partner ပေါ်မှာအိမ်ထောင်ဘက်ပေါ်မှာကိုကြီးလက်ရောက်စော်ကားတာတွေသူလုပ်မယ်ဒီလိုမျိုး shock တစ်ခုနဲ့ရတိုင်းမှာသူကဘလို့တုံ့ပြန်ရမသိပဲနဲ့အဲ့ဒီဖြစ်နေတဲ့အခါကျတော့သူရဲ့ဒီ career မော်ဒီအလုပ်အကိုင်ရောဒီမျိုးမျိုးသောအခြေအနေတွေမှာသူကသူများနဲ့ရှင်းလိုက်ပြီဆိုလို့ရှိရင်အဲသူ့ကိုသူဟိုသူကပေါ့နော်ဆုံးဟိုရှုံးနေကောင်းပဲအပြစ်တင်တဲ့စိတ်တွေများလာမယ်ပေါ့နောက်ဆိုရှင်တကယ်လို့နောက်ထပ်တစ်ချိန်ချိန်မှာဒီလိုမျိုးအပြစ်အပြက်နဲ့ရင်ဆိုင်ရလို့ရှင်သူဒီဟာကြီးလိုမျိုးနောက်တစ်ခုကိုရင်ဆိုင်မှုအင်အားမရှိတော့မရှိပဲနဲ့အဲဒီလောကကြီးကကွဲပြောက်သွားခြင်းနဲ့ဒီနေရာမှာမနေချင်တော့ဘူးဆိုရင်ဒီ suicidal thoughts ပေါ့နော် suicidal attempts တွေပါဖြစ်လာနိုင်တာပေါ့
ကလေးတွေမှာဆိုးဝါးလွန်းတဲ့အခြေအနေတွေကြုံနေရတာကြောင့်တာဝန်ရှိသူတွေအနေနဲ့မြန်မာနိုင်ငံအနေနဲ့ပါဝင်လက်မှတ်ရေးထိုးထားတဲ့ကလေးသက်ငယ်အခွင့်အရေးများဆိုင်ရာကုလသမဂ္ဂသဘောတူစာချုပ် CRC ပြဋ္ဌာန်းချက်တွေနဲ့2019ခုနှစ်ဇူလိုင်လမှာပြဋ္ဌာန်းထားတဲ့ကလေးသက်ငယ်အခွင့်အရေးများဆိုင်ရာဥပဒေနဲ့အညီလေးစားလိုက်နာကြဖို့ယူနီဆက်ကတတိပေးထားပါတယ်။အဲ့ဒီအခွင့်အရေးမှာကလေးသက်ငယ်တွေအနေနဲ့ကာကွယ်ဆောင်ရှောက်မှုခံယူပိုင်ခွင့်ပါဝင်ဆောင်ရွက်ခွင့်ငြိမ်းချမ်းစွာစုဝေးခွင့်နဲ့လွတ်လပ်စွာချုပ်ပေါ်ပြောဆိုခွင့်တို့ပါဝင်ပါတယ်။တရားဥပဒေနဲ့မညီရာမတရားဖန်ဆီးထိမ့်သိမ်းတာမိဘတွေနဲ့ဝေးကွာစေရာမျိုးမလုပ်ဖို့လည်းပါဝင်ပါတယ်။ဒါပေမဲ့စစ်အုပ်စုရဲ့လုပ်ရက်တွေဟာလူအခွင့်အရေးကိုမျက်ကွယ်ပြုပြီးဥပဒေမဲ့လုပ်နေစေပါ။အကြံဖက်တက်ဖြတ်တာကြောင့်တင်ဆုံးသူ200ကျော်တဲ့အထက်မှာအသက်16နှစ်မပြည့်သေးတဲ့ကလေးအနည်းဆုံး10ရောက်လောက်ထိပါနေရကို DVB သတင်းဌာနရဲ့အတည်ပြုထုတ်ပြန်ချက်အရသိရပါတယ်။ဒါပေမဲ့လူငယ်တွေကတော့အာဏာရှင်တိုက်ထုတ်ရေးအတွက်လမ်းပေါ်ချွတ်နေသေးပါ။အသက်16နှစ်အရွယ်မောင်စိုးနိုင်မင်းကတော့မိဘခွင့်မပြုတာကြောင့်တငယ်ချင်းအိမ်မှာနေရင်အာဏာရှင်ဆန့်ကျင်ပွဲတွေမှာပါဝင်နေပါရဲ့။အကြံဖက်စစ်တပ်ဟာဆန္ဒပြလူစုကိုဖြိုခွင်းဖို့အတွက်အသက်သေးစေနိုင်တဲ့လက်နက်ခဲယံတွေကိုဖေဖော်ဝါရီလကုန်ပိုင်းမှာဇက်တိုက်သုံးလာနေပါရဲ့။
မတရားလူထားတဲ့ဒီစစ်အာဏာရှင်တွေတော့ကျွန်တော်လုံးဝလို့အားလုံးဝဆန့်ကျင်ပါတယ်ဟောလုံးဝဒီကောင်တွေကဒီပြည်သူတွေကိုလုံးဝအမျိုးမျိုးဒုက္ခပေးနေကြတယ်ဟိုဒေါ်သစကြီးပြန်လို့လာလို့ဒီကောင်တွေကိုဟိုလွတ်လပ်ခွင့်ပေးမယ်ဆိုရင်ကျွန်တော်တို့ပြည်သူတွေကလုံးဝလွတ်လပ်ခွင့်မပေးပါဘူးဟိုဂျန်ဆက်တွေရောဂျန်ဝိုင်းရောဂျန်အိတ်တွေရောအကုန်လုံးပူပေါင်းပြီးတော့ပြန်လုံးမယ်လို့ကျွန်တော်ယုံကြည်ပါတယ
်သူ့လိုအိမ်ကချွတ်ခွင့်မပေးလို့အိမ်ထဲနေရင်တည်င်းတွေသာကြီးနေရတာကြောင့်စိတ်အလိုမကျတာစိတ်ဖိစီးတာဖြစ်နေရတဲ့ဆဲကျော်တတ်တွေလည်းရှိပါတယ်စိတ်ကုထုံပညာရှင်ဦးအောင်မင်းသိန်းကတော့ဆဲကျော်တတ်တွေရဲ့ပြင်ပြထက်သန်တဲ့စိတ်ကိုနားလည်လက်ခံပေးဖို့လိုတယ်လို့ယုံကြည်ပါတယ
်သူတို့ရဲ့ခံစားချက်ကိုကိုကနားလည်ပေးမယ်သူတို့တားမြစ်လို့မရအောင်ဆဲကျော်တတ်ကြတော့လေအခုချိန်မှာဆဲကျော်တတ်တွေရဲ့အုံနောက်ကကြတော့သူက risk ကိုလိုချင်တယ် risk ကိုလိုရတာကြိုက်တယ်သူကဟိုကျွန်တော်တို့မှမရှိရဲခေါင်းအားတွေရမ်းရှိရဲပို့ပြီးတော့ဒီလိုမျိုးပြန်ထွက်မယ်တိုက်ခိုက်မယ်ဒီထဲမှာပါကျင်တယ်ရှေ့ front row ကိုသွားမယ်ဆိုရက်စိတ်တွေရှိရပေါ့အဲ့ဒီအချိန်မှာတားလို့မရတဲ့လူမျိုးဆိုလို့ရှိရင်နားဝင်အောင်ပြောပြမယ်သူ့ကိုနားလည်ပေးမယ်နောက်တစ်ခုခုဖြစ်လာမယ်ဆိုလို့ရှိရင်လုံခြုံစိတ်ချရတဲ့နေရာမျိုးကိုသွားနိုင်တယ်ဆိုရက် negotiation ပေါ့နော်အဲ့ဒီပုံစံမျိုးနဲ့သွားမယ်ဆိုရင်တော့ဒီကလေးအတွက်ကတော့ပို့ပြီးတော့လုံခြုံတဲ့စိတ်ဖြစ်လာမယ်နောက်ဆုံးတစ်ခုခုဖြစ်ခဲ့ရင်တော့မှပဲသူဒီအိမ်ကိုပြန်လာမယ်သူအတွက်လုံခြုံမှုရတဲ့အတွက်သူ့မှာကြတော့ပို့ပြီးတော့မှခွန်အားအဲ့လိုမျိုးအထောက်အပံ့မရတဲ့ကလေးကျစားရင်ခွန်အားပို့ရတယ
်အကျံဖတ်ဖြုတ်ခွင်းခံရတဲ့နေရာကကလေးငယ်တွေကိုအုတ်ထင်းသူကပွေဖတ်ကြတယောက်တည်းမအိပ်ရဘူးဆိုရင်ကလေးနဲ့အတူတူအိပ်ပေးတာနဲ့သူ့ခံစားချက်ကိုထုတ်ပြောစရာမျိုးလုပ်သင့်တယ်လို့သူကအကျံပေးပါတယ် နောက်ထပ်အခွင့်အရေးရမယ်ဆိုရင်တော့ဆွေမျိုးမဲဆွေအပေါင်းအသင်းတွေစီကိုတွန်းတင်ပေးရမျိုးကလည်းခလေးရဲ့ကြောက်လန့်စိတ်ကိုပြေပြောင်းစေနိုင်မှာဖြစ်ပါတယ်။ဖိုးထူးရဲ့အတော်ကတော့တက်ရဲ့အကြံဖက်လောက်ရက်တွေတူတူလေးရှိမှဖြစ်လာခရင်မကာကွယ်နိုင်ပဲဖြစ်မှာကိုစိုးရိမ်နေရပါတယ်။
အခုသူတို့ကအဲဇင်းဆိုပြီးကျေးဇူးရှင်ဒီလိုမျိုးရဲ့အိမ်ကိုမြောက်နိုင်တဲ့အခြေအနေရှိနေတယ်။ညီမတို့အိမ်မှာယောက်ျားသားမရှိဘူး။မိမအိမ်နဲ့ကလေးပဲရှိရဲ့အခြေအနေမှာဆိုတော့အခုခုဖြစ်လာခဲ့ရင်ကိုယ့်ကိုယ်နဲ့ကိုယ်ကကာကွယ်ရမယ်။ဒီကလေးတော့လည်းကာကွယ်ပြီးမှသူ့ကိုမကာကွယ်ပြီးနိုင်မှာပေါ့။ရုပ်ကြီးရဲ့အဲ့လိုစနက်တွေနဲ့တရားရင်းဝင်လာပြီးတာမှဆက်သေးတယ်၊ပြည့်နေတယ်ပြီးတော့အလုံးဖက်စီသွားတာမျိုးပေါ့လေ။အဲ့ဒီခုနေလေးရှိမှအဲ့လိုဖြစ်မှာကအိမ်ကဆုံးနေတယ်ပေါ့။
အခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ကျေးဇူးတင်လို့ဒိုးအတန်ဖွဲ့သားတွေကမျှော်လင့်ပါတယ်။ဒိုးအတန်အတန်လွှင့်အစီအစဉ်ကို Frontier မြန်မာရဲ့ website နဲ့ Facebook စာမျက်နှာတွေအပြင်ဒိုးအတန်ရဲ့ Facebook စာမျက်နှာ SoundCloud YouTube iTunes တို့ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်သလို VOA ကထုတ်လွှင့်တဲ့ Radio အစီအစဉ်မှာလည်းစနေနေ့ည9:00နာရီကနေ10:00နာရီအတွင်းနဲ့တနင်္ဂနွေနေ့နံနက်6:00နာရီကနေ8:00နာရီအတွင်းမှာလည်းနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုမြန်မာနိုင်ငံဆိုင်ရာနယ်သာလန်တန်ယုံနဲ့ဆွစ်ဇာလန်ဖွံ့ဖြိုးရေးနဲ့ပူးပေါင်းဆောင်ရွက်ရေးအေဂျင်စီ SDC ကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation Heron Zero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။နောက်တစ်ပတ်တွင်မှလည်းစောင့်မျှော်နားဆင်ကြဖို့ဖိတ်ခေါ်ချင်ပါတယ်။ဒီအတန်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးထူးတင်ရှိပါတယ်ရှင်။
ပြည်သူရဲ့သွေးတဆက်ကြတိုင်းဗိုလ်ချုပ်ကြီးမင်းအောင်နိုင်ရဲ့စစ်ကောင်းဆောင်တွေကိုအေးအေးယူနိုင်ရေးပို့ပြီးတော့ခိုင်မာလာစေတယ်လို့ CRPH ပြောင်စုလွှတ်တော်ကုစားပြုကော်မတီရဲ့ကုလထူးတန်ကမန်ဒေါက်တာဆဆာကပြောပါရယ်ဆက်နာသိန်းတဲ့နေ့သူလူမြောက်လာပုံအပါအဝင်မင်းမြန်ကန်အပြည့်စုံလို့မိုင်းအင်ဂျင်နိုင်တင်ဆက်ထားပါရယ်
ခုဆိုရင်စစ်ကောင်စီကနေပြီးတော့ဒီဆန္ဒပြသူတွေကိုသူတို့ဖိနှိပ်တဲ့နေရာမှာတကယ်ကိုဟိုစစ်ပွဲတပွဲပေါ့နော်သူတို့တွေကတိုက်ခိုက်နေတယ်လက်နက်မဲ့လူတို့ကိုတိုက်ခိုက်နေရဲဆိုပြီးတော့နိုင်ငံတကာသတင်းတွေမှာလည်းအဲ့လိုဖော်ပြပါတယ်။နောက်ဒေါက်တာဆဆာကိုရိုင်းနဲ့ဒီဒါစစ်ကောင်စီကမြန်မာပြည်သူတွေကိုပေါ့နော်မြန်မာတနိုင်ငံလုံးကိုသူတို့စစ်ကြေညာလိုက်တဲ့သဘောပေါ့နော်လူတို့ကိုစပြီးသူတို့တိုက်ခတ်ပြီးတော့ဖိနှိပ်တဲ့အချိန်မှာပေါ့နော်ဆိုတော့အဲ့ဒီလိုအချိန်မှာလူတို့အနေနဲ့လေကိုကိုကိုခုခံကာကွယ်ပိုင်ခွင့်ဆိုတာရှိတယ်ပေါ့နော်ဆိုတော့အခုဒီ CRPH ကလည်းဒီတရားဥပဒေနဲ့အညီလူလူကကိုကိုကိုဒီလိုအချိန်မှာခုခံကာကွယ်ပိုင်ခွင့်ရှိရဲဆိုတော့ဟိုအခုမြန်မာပြည်သူတွေအနေနဲ့ပေါ့နော်ဘယ်လိုမျိုးဟိုခုခံကာကွယ်ပိုင်ခွင့်ဆိုရဲအပေါ်မှာဘယ်လိုနားလည်လို့ရမလဲရှင
်အခုကတော့ဒီတရားမဝင်အာဏာသိမ်းရှိကောင်စီကမြန်မာပြည်သူလူထု54တပ်အပေါ်မှာစစ်ကြေညာထားတာကတော့အမှန်ပါဒါတော့သူကအခုကဆိုတော့စစ်လက်နက်ကိုတို့ပြုတ်ပြုတ်တော့เนาะမြန်မာပြည်သူလူထုကိုတိုက်နေတာဖြစ်ပါတာပြီးတော့လဲကျွန်တော်တို့ဟာဒါတစ်ဖက်ကချိမဲ့ဆိုဒီမိုကရေစီအပေါ်စစ်ကြေညာတာဖြစ်ပါတယ်တစ်ဖက်ကချိမဲ့ဆိုလဲတရားမျှတမှုအပေါ်ကိုစစ်ကြေညာတာဖြစ်ပါတယ်တစ်ဖက်ကပြောမယ်ဆိုလဲနိုင်ငံတော်တိစာဖောက်တာဖြစ်ပါတယ်တစ်ဖက်ကဆိုလဲနိုင်ငံတော်ကိုပုံကန်နေတာဖြစ်ပါတယ်ဆိုတော့တို့တို့လုံးချက်ဒီအလုပ်ဟာတို့တို့ဒီမြန်မာပြည်သူလူထုရဲ့ယာတူကြီးဖြစ်လာမယ်မြန်မာပြည်သူလူထုရဲ့ယာတူချင်းမြန်မာပြည်သူလူထုကိုအခြားဖက်ပြီးတော့နှိမ့်ဆက်ပြီးတော့ညှိပနေဆိုတာကတော့မြန်မာတမိုင်းမှာမရှိခဲ့ပါဘူးသူတို့ပဲရှိပါတယ်။နောက်အခုတော့ကျွန်တော်တို့လိုပေါ့တိုင်းတလဲနဲ့ကြိုင်တရားဆိုရင်လည်းကျွန်တော်တို့ကတကယ်တော့ဆိုရင်တော့တိုင်းတလဲနဲ့ကြိုင်တရားမရှိရင်ဒီအာနာသိရှိကောင်စီတီကကျွန်တော်တိုင်းတတီကိုလူမျိုးတို့တတ်ဖြတ်တာချာလှပေးနော်ဒီတိုင်းတလဲနဲ့ကြိုင်တရားရှိလို့တာဒီနေ့အထိကျွန်တော်ကချင်းကချင်းမိုးရခိုင်ရှားချင်းအဲ့လိုရှိနေတာဖြစ်ပါလားဒါမဟုတ်ဘူးဒီတရားမွေအာနာတိတ်ရှိကောင်စီကတမိုက်တချောင်းသူတို့ဟာပဲဒါလူကိုဆုလိုက်ပြိုလိုက်တတ်ခဲတာဖြစ်ပါလားဆိုတော့ကျွန်တော်အနေနဲ့အခုကမြန်မာပြည်သူလူထုဟာလဲเนาะသူတို့ကလာတုတ်ခုပဲရှိတော့တယ်နဘတိကဘာတခုမှမလုပ်တဲ့လာပေါ့သူလည်းမတုံ့ပြဘူးဘာမှလည်းမလုပ်ဘူးနော်အလားကျွန်တော်ကတို့လို့တရားမဲ့အနေထားပေါ့နံပါတ်၁နံပါတ်၂ကကျွန်တော်တို့အနေနဲ့ကိုရရနော်ကိုပြန်ခုခံနိုင်ခွင့်ဆိုတာအခုကအမေရိကန်တို့မှဆိုရင်လဲ First Amendment ကသူတို့မှကိုကနော်ကားဒီတေနာကိုပိုင်ဆိုင်နိုင်ခွင့်ပါ ဒါလည်းကိုယ့်ကိုယ်ကိုပြကကွယ်နိုင်ဖို့ပေါ့ဆိုတော့ကျွန်ုပ်ကဒါ self defense ကိုသွားမဲ့လာကြောက်ပေါ့အဲ့ဒါလာကြောက်နှစ်ခုလာကြောက်တို့ခုကဒါသမားကြီးအရာဆက်လက်နိုင်ငံကြီးအရာအဖြစ်ချဖို့ပေါ့ဆိုတော့အခုကကျွန်တော်လည်း APP ဆရာကိုကျွန်တော် warning ပေးနေပါတယ် before it's too late you have to act အရာနောက်မကြာခင်မှာလို့ပါဆိုပြီးတော့ European Union America ဆိုရ British ဆိုရနဲ့အာရှနဲ့ကိုလည်းကျွန်တော်တို့တတ်နိုင်တဲ့ဖျားနဲ့ပြောနေပါတယ်ဘောနင်းကဆိုတော့ကျွန်တော်Indonesia ဆိုရမှတ်တစင်အာရှနဲ့ကိုအဲ့လိုကျွန်တော်ပြောခဲ့ပါတယ်ဒီမြန်မာပြည်သူလူထုတွေအစုလက်အပြူလိုက်တွေးထွန်းတဲ့အနေအထားဖြစ်မှာပဲနောက်ဆိုလို့မရတဲ့အခြေအနေဖြစ်မှာပဲ diplomatic solution တို့ဘာတို့ညာတို့လာပြောရတော့မဖြစ်တော့ဘူးလို့ဆိုတော့အခုကျွန်တော်တို့ဒီကုလသမဂ္ဂလူကြီးနေနဲ့လဲကျွန်တော်အများကြီးဆွေးနွေးပြပါပြီသူတို့နဲ့လဲကျွန်တော်ကဘလို့ပဲဖြစ်ဖြစ်ဒီတာတမာကြီးလောကကိုအခွင့်အရေးရအောင်ဆိုတဲ့အနေအထားမှာအခုကရတည်နေတယ်ဒေတာတမာကြီးလောကကမအောင်မီဘူးဆိုရင်တော့ကျွန်တော်ကတခြားရွေးချယ်စရာလာမရှိဘူးကိုကျွန်တော်ကိုတိုက်ခိုက်နေတဲ့ယာတူကနေပြီးတော့ကျွန်တော်ဟာတားနိုင်တဲ့ဖဲရနေပြီးတော့เนาะအကိုလို့ဆူဆောင်ပြီးတော့ကျွန်တော်ဟာပြာခုခါရမယ်နေထားတော့ရှိကိုရှိပါတယ်ဒါကတော့ကျွန်တော်ကမိကြီးကိုရိုက်လို့မမှားအောင်မိကြီးကိုရိုက်ပြီးတော့မမှားတလို့ဒါကတော့ဖြစ်လာမယ်ဆိုတာကတော့တကဘာလို့လဲတိထတဲ့နေဆိုတော့အခုကဆိုတော့ကျွန်တော်ကအပီပီဆိုင်ယာကနေပြီးတော့အခုတို့ပါအမေရိကဆိုရဗြိတိရှ်ဆိုရနဲ့ယူရိုပန်ယူနီယံနဲ့အာရှနဲ့ကျွန်တော်တရုတ်နဲ့အိန္ဒိယနဲ့ဂျပန်နဲ့ကျွန်တော်အိန္ဒိယချစ်တဲ့အားလုံးပေါ့ပူပေါင်းပြီးတော့ဒါမှကျွန်တော်ကဆိုလူရှိကိုရှာပြီးတော့နံပါတ်1တာဂက်တက်ဆက်ရှင်ပြီးတော့ကျွန်တော်ကကိုဒီနေတက်ဆက်ရှင်ပြီးတော့ကျွန်တော်ထားဖို့ဆက်ရှင်economically စီးပွားရေးအရာအရေးယူမှုနိုင်ငံရေးအရာအရေးယူမှုဒါဒီကတော့ကျွန်တော်ဟာ coordinated ဖြစ်ပြီးတော့ international coalition အနေနဲ့ရည်တည်ပြီးတော့လုပ်ဖို့ရှိပါတယ်အဲ့ဒီ PP ဆရာအနေနဲ့နိုင်ငံရေးအရာနဲ့တာတမန်နေအရာနဲ့မအောင်မီဘူးဆိုရင်တော့အခုနပြောသလိုမေကြီးကိုရိုက်လို့မမှားသလိုမြန်မာပြည်သူလူထုကြီးကအခုအစစ်တစ်ဖြစ်နေပြီဆိုတာကိုတော့ကျွန်တော်ပြောလို့ပါတယ
်ဟုတ်ကဲ့ဆိုတော့ကိုကိုကိုခုခံပိုင်ခွင့်ဆိုတဲ့နေရာမှာတော့ရရဆိုလိုတာကအရင်ဟိုဗြိတိရှ်ကိုလိုနီခေတုံးကဒါပေါ့နော်တိုက်ပွဲဝင်ခဲ့တဲ့သူတွေလွတ်လပ်ရေးတိုက်ပွဲဝင်ခဲ့တဲ့လူတွေကရရလက်နဲ့ဆွဲပြီးတော့ပေါ့နော်ဟိုပြန်ပြီးတော့ဟိုခုခံကြဆိုတဲ့အဲ့ဒါမျိုးရှိခဲ့တယ်လို့အခုအနေထားလည်းအဲ့လိုပုံစံမျိုးကိုယ်မှရှိတဲ့ရရလက်နဲ့ကိုဆွဲပြီးတော့ပြန်ပြီးတော့ခုခံရမယ်ဆိုတဲ့အနေထားမျိုးရောက်လာတဲ့အနေအခြေအနေလားရှင
်အခုကတော့20ရာစုလေ20ရာစုဆိုတော့ကျွန်တော်ကအဲ့လိုဒါဒီတုတ်ချောက်ဒီကိုဂိုက်ပြီးတော့ဘယ်တော့မှဒါကိုကျွန်တော်တို့ဆိုတာမဟုတ်ပါဘူးကျွန်တော်မှနိဗျော်ဒီစီပီတာဖြစ်တယ်เนาะအခုက drone ဆိုတာလည်းလူမဲ့လေယာဉ်เนาะကဘာမှာနောက်ဆုံးပေါ်လူမဲ့လေယာဉ်ဒီအများရှိပါပြီဒီနောက်ဆုံးဒီဥမာပေါ်အာဇာဘာဂျန်နိုင်ငံနဲ့အမေးနီးယားနိုင်ငံရဲ့နောက်ဆုံးဒီစီမေပီကိုကြည့်မယ်ဆိုရင်အဲ့ဒီစီမေပီမှာတကယ်တော့ဆိုရတော့ဒီဖက်ကဆိုရတော့ drone မရှိဘူးဒီဖက်ကဆိုရတော့အောက်ချိန်မှာဒီနော်လက်နေကြီးတွေပဲရှိတယ်ဆိုတော့ drone တုတ်ရနဲ့ကိုချလိုက်တော့ချက်ချင်းနဲ့သူတို့ကြားတော့ကိုတွေ့ရပါတယ်ဆိုတော့ဒီခိတ်မှာကျွန်တော်ကဒါဒီတုတ်ချောင်းတွေဘာတွေကြိုက်ပြီးတော့စစ်ပွဲကိုတိုက်မဲ့ခိတ်မဟုတ်တော့ဘူးကျွန်တော်ကလည်းဒီနေရာမှာဆက်သွယ်တွေအများကြီးစီထားပိတာဖြစ်ပါတယ်ဒါကတော့ဒါဖြစ်တော့ကျွန်တော်က drone တိုက်ပွဲတွေဖြစ်နိုင်တယ်ဒါကလည်းကျွန်တော်ကတော့အစိမ့်မိကိုတုတ်မှာပေါ့အခုကခေတ္တလူငယ်တွေပဲလေ generation z ဆိုတာကနောက်ဆုံးပေါ်ခေတ္တလူငယ်ဆိုတာကိုဒီစီကောက်စီကလည်း underestimate လို့မရပါဘူးဥမာပေါ့နော်ကျွန်တော်ကချင်မှာဆိုရင်လူငယ်တွေကတသိန်းကျော်ရှိနေတယ်ကချင်မှာဆိုရင်လည်းထွန်းနေတူပေါ့ချင်းမှာဆိုရင်လည်းထွန်းနေတူပေါ့ကျွန်တော်တိုင်းသားတွေအားလုံးတော့ပေါင်းလိုက်ရင်ဒီလူကြီးက10သိန်းကျော်ရှိနေတယ်နော်လူငယ်တွေပေါ့ထွန်းနေတူပဲရာကိုတို့မလေးတို့ကျွန်တော်ဒီမြန်မာနိုင်ငံတခုလုံးကိုကြည့်မယ်ဆိုရင်လည်းတက္ကသိုလ်ကျောက်သူကျောက်သားပေါင်းက9သိန်းကျော်ရှိနေတယ်6သိန်းနီးပါးဖြစ်နေတယ်တစ်ဖက်ကကြည့်မယ်ဆိုရင်လည်းဒီတမတော်ထက်မှာကျွန်တော်တခုတီးထားဖို့ကဒီမင်းအောင်လှိုင်နဲ့အပေါင်းပါတွေကိုမချိန်တဲ့လူတွေအများကြီးရှိတယ်ဒါကိုမေ့သိပါဦးဒီကျွန်တော်အာနာသိရှိကောင်စီလက်တဆုပ်စာကိုမချိန်တဲ့လူတွေစစ်သားထက်မှာအများကြီးရှိတယ်လူကောက်တွေအများကြီးရှိတယ် သူတို့ကလည်းဒီ9သိန်းနိပါမှာသူတို့လူကြီးတစ်ယောက်ကလည်း4သိန်းကျော်ကတော့သူတို့ဖက်ကိုပါလာမှာပဲပါလာမှာပဲမပါလို့လည်းမဖြစ်ပါဘူးဥမာဘုံချုအစစ်နဲ့သူတို့ဖက်ကိုပါလာရတော့သူကိုကျွန်တော်လက်နဲ့နဲ့ဗာနဲ့လာရတော့သူတို့သူကိုအခုဘုံမှုကြီးပေါ့ဘုံချုမှုကြီးပေါ့အဲ့လို promotion တွေပေးမယ်ဆိုတော့ဒါ strategy တွေအများကြီးပြတတ်ပါဒါတော့ကျွန်တော်အများကြီးအသေးစိတ်တော့ပြောနေစရာမလိုပါဘူးဒါမှလည်းအဲ့လိုအခြေအနေမရောက်ဒီမှာကျွန်တော်ကလောလောဆယ်ဒီတာတမာနီကိုပဲကျွန်တော်ကအခြေပေးနေတယ်တာတမာနီအောင်မီဖို့ပေါ့ဒါကြောင့်မလို့ကျွန်တော်ကအာရှနဲ့ကိုစကားပြောနေတာဖြစ်ပါတယ်ဆိုတော့အာရှကနေပြီတော့မြန်မာပြည်သူလူထုတွေလက်ခံနိုင်တဲ့ဆနာရီယိုတစ်ခုကိုဖာတိစေချင်တယ်တစ်ခုပဲရှိတယ်ချက်ချင်းဒီအာနာသိရှိကောင်းရှိကမိခိုးခုံးနေတဲ့လက်နဲ့ဒီအလုပ်ကိုမြန်မာနိုင်ငံလာမပေါ်အလုပ်ဝနေပြီးတော့ချက်ချီယူသေးပေးရမယ်။နံပါတ်နဲ့ဖားစစ်သားနဲ့ခေါင်းဆောင်အမေတော်အောင်ဆန်းစုကြည်နဲ့လူသမတားနဲ့သမတားစီနဲ့ကျွန်တော်အလုပ်ကိုချက်ချီလုပ်ပေးရမယ် unconditionally ။ပြီးမှသူတို့ကဒီအာနာသိရှိကောင်းစီကနေဘရောချက်ချင်းမကြဘဲနဲ့ဒီရွေးကောက်တင်မြှောက်ထားတဲ့အဆိုရစီကိုသူတို့ကအာဏာလွှဲပေးရမယ်ဘရောဒီဖန်ဒရာဒီမိုကရေစီမျိုးကိုအခြေခံတဲ့ဖွဲ့စည်းပုံအခြေခံဥပဒေကိုကျွန်တော်ကရည်ဆွဲခါမှာဒီ2000ဖွဲ့စည်းပုံကိုဖျက်သိမ်းဖို့သဘောတူရပါလိမ့်မယ်ဒါဒီမရှိပဲနဲ့တော့ကျွန်တော်ကဘက်တော့အခါမှာနောက်ဆုံးမှာမဟုတ်တလို့ဘက်တော့အခါမှာဘယ် proposal မှာဒါကိုတော့လက်ခံနိုင်မဲ့အနေထားတော့မရှိပါဘူးဒါကြောင့်မလို့ကျွန်တော်ကကုလောလောဆယ်ကတော့ဒီ diplomatic နဲ့အခုနောက်လို့ပေါ့နော်နိုင်ငံရေးအရာကိုဖြေရှင်းနေတာဖြစ်ပါတယ
်ဟုတ်ကဲ့နောက်ပြီးတော့ဒေါက်တာဆဆာနဲ့ပတ်သက်ပြီးတော့ဒီနေပြည်တော်ကနေပြီးတော့နော်ဒီဆရာနာသိန်းတဲ့အချိန်မှာဟိုဒေါက်တာဆဆာကဟိုတက္ကစီတမအရာပေါ့နော်ဟိုဟာစောင့်ပြီးတော့ပေါ့နော်ဟိုထရက်သွားခဲ့ရတယ်ထရက်ပြေးခဲ့ရတယ်ဆိုတဲ့အရာနဲ့ပတ်သက်ပြီးတော့ဒီပြီးခဲ့တဲ့သတင်းပတ်တုံးကနေပြည်တော်မှာလုတ်တဲ့စစ်ကောင်စီရဲ့တရင်စာရှင်းလင်းပွဲမှာသူတို့ကလည်းပြောပါပါတယ်ဒီဟာကိုပေါ့နော်သူတို့ဒီဒေါက်တာဆဆဆိုတာဘယ်သူလဲဆိုတာနဲ့ပတ်သက်လို့သူတို့ကတုံ့ပြန်ဖြေကြားတဲ့ခါမှာပေါ့နော်အဲ့တော့သူတို့လည်းတေချာမသိဘူးပေါ့လေအဲ့လိုမျိုးပေါ့ဒေါက်တာဆဆကဒီ CNN မှာပြောတဲ့ story ကိုပဲသူတို့သိရတယ်ပေါ့အဲ့လိုသိရတဲ့အရာဒေါက်တာဆဆပေါ့လေဟိုစိတ်ကူးရင်ဓမ္မတအူးလို့တော့သူတို့မြင်နေဆိုပြီးတော့ဒီစစ်ကောင်စီရဲ့ပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကတရင်စာရှင်းလင်းပွဲမှာပြောသွားပါတယ်ဆိုတော့ဒီပေါ်မှာဒေါက်တာဆဆဘယ်လိုတုံ့ပြန်မလဲရှင်
သူတို့ကတော့ကျွန်တော်ထင်တာကဘာမှမသိဘူးလို့ထင်ပါတယ်ကျွန်တော်အကြောင်းလဲမသိတယ်လို့မြန်မာနိုင်ငံအကြောင်းလဲသိမသိဘူးထင်တယ်ခုနစာတာပြတဲ့လူတွေအကြောင်းလဲမသိဘူးထင်တယ်ကျွန်တော်ထင်တာကဒီအောက်ချီမှာတတ်မတော်လူကြီးတချို့ကပေါ့နော်သူတို့ကဒီသူတို့ရဲ့လူကြီးဒီပေါ့ခုနဇိုမီထွန်းတို့မိငောင်လှိုင်တို့ကိုသူတို့ကကောက်ကောက်တတိမပေးဘူးထင်တယ်တတိအမှန်ကကိုမပေးဘူးထင်တယ်ဆိုတော့ကျွန်တော်တို့တကဘာလောကဖြစ်နေတဲ့ဥစ္စာကအကုန်လုံးလဲတီးတယ်။နောက်အမေရိကတောင်မှကျွန်တော်အကြောက်ကိုတီးပြီလေ။ဗြိတိရှားဒိုဝီမီတာဆူတောင်မှကျွန်တော်အကြောက်ကိုတီးပြီလေ။အဲသူတို့ကနိုင်ငံကိုအုပ်ချုပ်နေပါတယ်ဆိုပြီးတော့တရားမဝင်နော်။ဒါကိုကျွန်တော်အကြောက်ကိုမတီးဘဲနဲ့နေတာကလည်းတစ်ဖက်ကဆိုပြီးတော့သူတို့အစ်စ်သားကိုဘယ်အစ်စ်သားမှဆစ်တယ်ဆိုတာဒါဖော်ပြပါတယ်။နော်တစ်ဖက်ကပြောမယ်ဆိုပေါ့။ဒါမဲ့တစ်ဖက်ကပြောမယ်ဆိုရင်အဲ့မှာဒါ isa စလီပွဲမှာပါတဲ့ဒီလူတွေလူတွေပေါ့နော်ဒါကျွန်တော်အကြောင်းကိုသူတို့ကစိတ်ကူရီတမတရားအဖြစ်နဲ့တီးထားတယ်ဆိုတော့ဒါကလည်းကောက်ပါတယ်သူတို့ကကျွန်တော်အကြောင်းကိုတီးလေသူတို့ကတော့ဒါပြောချင်တာကတော့သူတို့မှာ information တိတ်မရှိဘူးဆိုတာပါပေါ့နော်ဆိုတော့နောက်ဆုံးနဲ့ပြောမယ်ဆိုတော့ကျွန်တော်အနေနဲ့အဲ့လိုဟာမျိုးကတော့တုတ်ပြဆရာလက်မလို့တလို့တို့ပြဖို့လဲတာတော့မထိုက်တာဘူးလို့ထင်ပါတယ
်ကျမတို့သိချင်တာကတော့ဒီဒေါက်တာဆဆာနေနဲ့ဒီဆရာနာတိန်းတဲ့အချိန်မှာပေါ့နော်တကယ်ကိုနေပြည်တော်ရောက်နေတယ်အဲ့အချိန်ကနေပြီးတော့လေဟိုဘေးလွတ်ရအောင်ထွက်သွားရတဲ့အချိန်လေးပေါ့နော်အဲ့ဒီဒေါက်တာဆဆာနေနဲ့ကအရင်ပေါ့နော်ဆရာနာမသိခင်ဟိုမြန်မာနိုင်ငံကြီးခေါင်းဆောင်ဒီဒေါန်ဆန်းစုကြည်ပါဝင်အခြားဒီအစိုးရခေါင်းဆောင်နေနဲ့ပေါ့နော်ဒေါက်တာဆဆာအဲ့လိုတို့ထိဆက်လုတ်ကင်ခဲ့ရတယ်။နောက်ဆွေးနွေးပြောဆိုရတဲ့အချိန်ပေါ့နော်။ဒီဆရာနာတိမ့်မဲ့နေ့မှာမတိုင်ခင်လေးအဲ့လိုဖြစ်ခဲ့ရတဲ့အချိန်ကြီးပြောပြလို့ရမှာရှင်
။ဒါတော့သိစေရတော့ပြောတာလည်းမကောက်သလိုပေါ့နော်။ကျွန်တော်အနည်းအဆဆုံးလို့ပြောမယ်ဆိုတော့ကျွန်တော်ကနေပြီးတော့မှဒီဇန်နဝါရီလဆိုတော့ရှိနေပါပြီ။ဆိုတော့ကျွန်တော်တို့ဒီဖေဖော်ဝါရီလဆိုတော့အစိုးရပွဲတော့မယ်၊လွှတ်တော်လည်းတက်တော့မယ်ဆိုတော့ကျွန်တော်အနေနဲ့ကားရဲမှာလဲကျွန်တော်နိုင်ငံတော်တိုက်ပီခါနဲ့တမဒကြီးနဲ့ဒုတမဒကြီးတို့နဲ့ ဆွေးနွေးထားတဲ့အပိုင်းတွေလည်းရှိတယ်เนาะဒါဟာလည်းရွေးကောက်ပွဲကာလကလေးကပေါ့ကျွန်တော်ဟာရွေးကောက်ပွဲမှာမန်နေဂျာတယောက် NLD ရဲ့ရွေးကောက်ပွဲမန်နေဂျာ campaign manager မန်နေဂျာတယောက်ဖြစ်နေတဲ့အမြအထူးတဖြစ်ကြီးပင်နေတဲ့တိုင်းသားတွေမှာတော့ကျွန်တော်လည်းတန်းနိုင်တမျှနဲ့ဒီ national politics ကိုပြောခဲ့တယ်ဆိုတော့အောင်မြင်မှုလည်းရလာခဲ့တယ်ဒါတော့ချီပင်နေမှာဆိုတော့ကျွန်တော်တရားမှာ90ရခိုင်နှုတ်က NLD ပဲအောက်သွားပါတယ်ဆိုတော့ဒါရလို့ပါလဲအချို့နဲ့အကြောင်းရှိတယ်ဒါကြောင့်မလို့ကျွန်တော်ကအဲ့ဒီမှာဟိုပီထောင်စုဆိုးရမှာကျွန်တော်လည်းဒီပါဝင်နိုင်မဲ့နေရာတွေရှိတယ်ဒါမှကျွန်တော်ကအဲ့မှာလာဖို့ရအတွက်အဲ့လိုနဲ့ကျွန်တော်တော့တမနာယိုကနေပြီးတော့ကျွန်တော်ဟာအဲ့လိုချိန်ဆရှိတယ်ဒါကြောင့်မလို့ကျွန်တော်ကနေပြီးတော့မရောက်နိုင်တာဖြစ်ပါတယ်ဆိုတော့အဲ့လိုနဲ့ကျွန်တော်ဟာနည်းနည်းအဲ့ဒီဖေဗူလာတည့်ရဲ့မတိုင်ခင်မှာကတော့အချိန်တွေကတိမာတာကတော့အားလုံးလည်းတည်တဲ့အတိုင်းပဲပေါ့နော်ဒီဘက်ကအာနာတေးရှိကောင်စီကနေပြီးတော့သူတို့ကပီစီထားတာအမြင့်ရှိလာတယ်မြို့မြို့နဲ့ဒီထုတ်ပြချင်းညာချက်ကိုကလည်းနေတိုက်သူတို့ထုတ်နေတာဖြစ်နေအလောက်ထိထုတ်ပြချင်းညာချက်ထုတ်တာလည်းကျွန်တော်တကားမှမကြဘူးဘူးနော်သူလည်းမတွေးဘူးဘူးဆိုတော့သူတို့ကအဲ့လိုနဲ့ထုတ်ပြချင်းညာချက်ကိုထုတ်ပြီးတော့နောက်ဆုံးကြတော့သူတို့ကခုနလိုပေါ့အမေတော်စုနဲ့ဒီသူတို့ဖက်ကအရာရှိပေါ့နော်သူတို့ပုတ်လာပြီးတော့အဲ့လိုတွေးအမေတော်စုဖက်ကနေပြီးတော့လဲအဲ့လိုဆွေးနွေးဖို့ရအတွက်ရှိလာတယ်ဆိုတော့ဘာပဲဖြစ်ဖြစ်သူတို့တောက်ဆုံချက်တွေကဘတော့အခါမှသူတို့အမေတော်စားစုစီတော်လကောင် NLD လူကြီးတော်လကောင်တမတာတော်လကောင်တမတာတော်လကောင်သူတို့ရဲ့တောက်ဆုံချက်တွေကလုံးဝလက်ခံနိုင်စရာအကြောင်းမရှိဘူးနံပါတ်1เนาะဒီမဲကိုပြရည်တွဲပါနံပါတ်2ဒီနော်ဟိုအဘလာ UC ကိုဖြတ်ပါဆိုတော့နံပါတ်3လွှတ်တော်ကိုမခွန်နဲ့ဟုတ်ဒါတွေကတကယ်ဆိုတော့ကလေးတွေသွားကစားတယ်လို့ဖြစ်နေတာလေဆိုတော့သူတို့အနေနဲ့ဒါတွေကဘာမှအချို့အကြောင်းမရှိပဲနဲ့လွှတ်တော်ကိုမခွန်ဆရာအကြောင်းလည်းမရှိတယ်လို့အချို့အကြောင်းခိုင်လို့တဲ့အထောက်ထားမရှိပဲနဲ့မက်ဒီကိုပြာရည်တွက်တာလည်းအတိတ်ပဲမရှိတယ်လို့ထိုနည်းတူပေါ့အချို့အကြောင်းမရှိပဲနဲ့ခိုင်လို့တဲ့အထောက်ထားမရှိပဲနဲ့အခုနောက်နော်ဒီရွေးကောက်ပွဲကော်မတီကိုဖျက်သိမ်းတာဒါမျိုးကလောကမဖြစ်တဲ့ဥစ္စာဆိုတာတော့ကော်မော့ဆစ်ဖြစ်နေဆိုတော့အဲ့လိုတိမာလာတော့ OB ကျွန်တော်ဖေဗူလာတရက်နဲ့ရောက်လာတယ်ကျွန်တော်မနေ့ပိုင်းမှာကျွန်တော်လည်းအိယာထလာတယ်အိယာထလာတော့ကျွန်တော်မိုဘိုင်းဖုန်းလည်းတည်သွားတယ်မရှိတော့နော် TV လည်းတည်သွားတယ်မရှိတော့ဟာကျွန်တော်လည်းကြည့်ပြီးတော့ဘာမှလည်းမရှိတော့ဟာအော်သွားတယ်ကျွန်တော်လည်းအချက်ချင်းပဲအဲ့လိုပေါ့သမဏယုတ်ကတချို့လူကြီး top 80နဲ့ဖုန်းခေါ်တဲ့အခါမှာညနေပိုင်းညနေနေ့ပိုင်းမှာပေါ့အဲ့လိုအာနာသိမ့်မှုတွေဖြစ်နေဆိုတာလည်းကျွန်တော်လည်းသိလာတာပေါ့တကယ်တော့ဆိုတော့မနေ့ကလည်းကတချို့လူတော့တီးပြီးသွားပြီဒါပေမဲ့ကျွန်တော်ကအခတဲ့မှာပဲအဲ့ဒီအချိန်မှာရှိနေတဲ့အချိန်မှာဖြစ်တယ်ဆိုတော့ဘာမှလည်းအဲ့လိုအထိကိုမတီးလိုက်ဘူးအာအောင်ဖို့တော့ဒါပေမဲ့အပီဖက်ကိုကြည့်လိုက်တော့တမရော်သားတွေရဲ့စီလနဲ့တွေတော့အမှောက်တွေပဲအများကြီးတွေ့ရပါတယ်အာအော့တယ်ဆိုတော့ဒါကတော့ဟုတ်ပြီအာနာတိတ်မှုဖြစ်သွားပြီဆိုတော့တေးချလာတယ်ဆိုတော့အဲ့လိုပဲသူတို့ကနေပြီးတော့ကျွန်တော်အကြပေးထားတာဘာပဲဖြစ်ဖြစ်နေပြီးတော့ချက်ချင်းထွက်သွားပါဆိုတဲ့ဥစ္စာတွေရှိလာတဲ့အခါကျတော့ကျွန်တော်လည်းအဲ့ဒီချိန်မှာဘယ်သူမှလည်းမထွက်ရဘူးမတွားရဘူးအချိန်တွေဖြစ်နေတဲ့အတွက်ကြောင့်နောက်ဆုံးကျတော့ကျွန်တော်တို့တက္ကစီတမကိုခေါ်တော့တယောက်နှစ်ယောက်ကိုခေါ်နေသူတို့ကလည်းမတွားချင်ဘူးပေါ့နော်နောက်ဆုံးကြတော့ကျွန်တော်ကိုတိုင်လည်းတယောက်နဲ့အဲ့လိုဆက်သွယ်ပြီးတော့ဘလို့ပဲဖြစ်ဖြစ်ကျွန်တော်ဟာနဲ့ကျွန်တော်အဲ့လိုနဲ့ဟိုတက္ကစီတမလို့ပေါ့နော်ထိုက်ပြီးတော့ဘာမှလည်းမပါဘဲနဲ့အဲ့လို check gate တွေပါလေအမြဲသူတို့တက်တတ်တယ်ဆိုတော့အဲ့လိုထွက်သွားတာကိုပဲကျွန်တော်ဖော်ပြတာဖြစ်ပါတယ်အဲ့လိုနဲ့ကျွန်တော်က3ရက်3ညလောက်ခီးကိုပတ်တာပေါ့နော်အဲ့လိုနဲ့ကျွန်တော်ဟာနည်းနည်းလိုချိုတဲ့နေရာကိုရောက်ရှိလာတာဖြစ်ပါတယ
်လူထုဘက်ကလည်းဟိုဘလို့ပဲဖြစ်ဖြစ်ဒီလောက်တနက်တွေနဲ့ပြစ်ခတ်ပြီးတော့ဟိုနှိမ်နေနေတဲ့ဂျားကသူတို့ကဘယ်တော့မှသူတို့နောက်မဆုတ်ဘူးဆိုရဲသူတို့ရဲ့ပေါ့နော်အဓိကတော့ဆရာနာရုပ်သိမ်းရေးအတွက်သူတို့ကဟိုပြက်ပြက်သားသားပဲသူတို့ဆန့်ကျင်သွားမယ်ဆိုရဲသူတို့ရဲ့တန်ဋိဌာန်ခိုင်မာမှုကိုလည်းတွေ့ရတယ်ဆိုတော့တစ်ဖက်မှာလည်းစစ်တပ်ဘက်ကလည်းအပြက်ကိုဖိနှိပ်မယ်ဆိုရဲအနေအထားမျိုးရှိနေတော့ဟိုလူထုဘက်ကနေပြီးတော့ပေါ့နော်ဒီအခြေအနေတွေကိုဘယ်လောက်ထိသူတို့တောက်ခံနိုင်ဖို့ရှိမလဲရှင်အချိန်ဘယ်လောက်ထိကြာမလဲရှင်
ဒါကတော့ဒီအာနာတေးရှိကောင်စီရဲ့နိုင်ပေါ်မှာမူတည်တယ်သူတို့ကဆက်လက်ပြီးတော့အခြေဆွဲပြီးတော့ဒီလိုသွားနေတော့တစ်ဖက်ကပြောမယ်ဆိုရင်တော့သူတို့ကဒီအာနာကိုလူထုကိုပြမပိတ်မချစ်ရတော့เนาะဒါကတော့အခြေဆွဲလေလေသူတို့ကနာကျင်မှုလည်းဖြစ်လေဖြစ်မှာပေါ့ တဖက်ကပြောမယ်ဆိုရင်လည်းစီအာနာတိတ်ကောင်စီကလည်းတိထဖို့ကကဘာမှာသူတို့လိုအာနာစီတီကရှိခဲ့ပါတယ်နော်အခုတဖက်ကပြောမယ်ဆိုအခြားဖက်ဓမ္မကိုပြောမယ်ဆိုရင်ဦးဆာမာဘီလာဒန်ဦးဆာမာဘီလာဒန်ကိုဘလို့အဆုတ်တတ်ခဲ့တယ်လေသူ့ဘဝမှာဆိုတာကတော့မင်းအောင်လှိုင်လည်းဒါတိဖို့လိုပါတယ်ထုံနေတူပဲကျွန်တော်တို့ဒီအမိုကန်ဒါဖီလီဘီယာနိုင်ငံကအာနာစီကန်ဒါဖီဟာလည်းသူကိုဘလို့နဲ့နောက်ဆိုးသူ့ဘဝကိုအဆုတ်တတ်ခဲ့တယ်လေဆိုတာလည်းမိငေါလှိုင်နဲ့သူ့အပေါ့ပါတွေအားလုံးတိထားဖို့လိုပါတယ်ထုံနေတူပဲကျွန်တော်တို့အီရတ်နိုင်ငံမှာဆာဒါမူဆိဆိုတာလည်းအာနာစီတယောက်ပါပဲသူအာနာစီဟာလည်းခုနလိုအကြဖဲ့တဲ့သူတယောက်ပါပဲသူကလည်းဘလို့တည်သွားတယ်လေကျိုးဆွဲပြီးတော့အီရတ်ပြည်သူလူထုစိတ်မှာတော့တည်ခဲ့တာကိုလည်းအားလုံးတိပိတာဖြစ်ပါတယ်ဒါဒီကိုလည်းကျွန်တော်ဖြစ်စီချင်တာကတော့မိငောင်လှိုင်နဲ့သူ့အပေါင်းပါတွေဟာလည်းဆာဒါမူဆေအကြောင်းတွေဦးဆာမီဘီလာဒန်အကြောင်းတွေနဲ့ဂန္ဒါဖီအကြောင်းတွေကိုတေချာပြလိလာစေချင်တယ်ဆိုတော့ဒါမနိမွေးမှာသူတို့ဟာလည်းအဲ့ဒီနေရာကိုရောက်ပါလိမ့်မယ်ဘာလို့လဲဆိုတော့မြန်မာနိုင်ငံအတွက် justice ကိုလိုချင်နေဆိုရင်ဒီဘုံချုပ်တွေကိုမဖမ်းဘူးဆိုရင်တော့မြန်မာပြည်သူလူထုတွေကဘယ်တော့အခါမှ justice ကိုရမှာမဟုတ်ပါဘူးဒါကြောင့်မလို့ကျွန်တော်က ICJ နဲ့ICC ကိုကျွန်တော်ပြောနေတာဖြစ်ပါတယ်မြန်မာပြည်သူလူထုတွေးတဆကြတဲ့သူတို့အရေးယူခါရပါလိမ့်မယ်ဒါကြောင့်မလို့ကျွန်တော်ဟာနောက်ဆုတ်ကြတော့ပြောမယ်ဆိုတော့ဘလို့ပဲဖြစ်ဖြစ်ဒီသူတို့ကနောက်မဆုတ်ပဲနဲ့ဒီလိုအာနာကိုဆက်လက်ဆုတ်ကြိုက်ပြီးတော့လက်နဲ့ကိုအကူပြီးတော့သွားနေပြီးတော့ကျွန်တော်ရဲ့ကျွန်တော်ရဲ့မဟာဗျူဟာကတော့ဘက်ဒီမြောင်းလှိုင်နဲ့သူ့အပေါက်ပါအလို့ကိုဖတ်ပြီးတော့အဲ့လုံနဲ့ကျွန်တော်ဟာ justice ကိုမြန်မာနိုင်ငံအတွက်မြန်မာပြည်သူလူထုအတွက် once for all တခါလို့တာနဲ့တဲ့လို့ခါအောင်ဆိုတော့လို့ဖို့ယူကြည့်ပါတယ
်ကျေးဇူးတင်ပါတယ်ဒေါက်တာဆဆာ
ကျေးဇူးပါကျေးဇူးပ
ါ VOA American တန်ကနေ့စဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကမ္ဘာနဲ့မြန်မာသတင်းတွေသတင်းဆောင်မတွေကိုအီးမေးလ်သတင်းလွှာဖြစ်တဲ့ VOA ပရိသတ်တွေစီကိုနေ့စဉ်အရောက်ပို့ပေးနေပါတယ်ရှင်VOA မြန်မာပင်မစာမျက်နှာကသတင်းတွေအောက်မှာဝန်ဆောင်မှုများဆိုတဲ့ခေါင်းစဉ်နဲ့နေ့စဉ်အီးမေးလ်သတင်းလွှာဆိုတဲ့စာသားလေးတွင်တော့အဲ့ကနေပြီးအီးမေးလ်သတင်းလွှာကိုတောင်းယူနိုင်ပါသေး။နောက်တစ်နေ့ကတော့ VOA မြန်မာအီးမေးလ်လိပ်စာ bamis@voanews.com စီကိုဒါမှမဟုတ်ရင်လည်း VOA မြန်မာ Facebook Messenger ကနေပြီးတော့ကိုယ့်အီးမေးလ်လိပ်စာကိုရေးပို့လိုက်ပါ။အီးမေးလ်လိပ်စာကိုတိကျနှာအောင်ရေးပေးလိုက်ဖို့တော့မမေ့ပါနဲ့နော်။နေ့စဉ်တနေ့နှစ်ကြိမ်ပို့ပေးတဲ့အီးမေးလ်သတင်းလွှာကသတင်းကောင်းစဉ်တွေနဲ့သတင်းအချင်းချုပ်တစုတစီတွေရရှိသိရှိနိုင်အောင်လို့စီစဉ်ပေးထားတာပါ VOA ပရိသတ်တွေအတွက်သတင်းတွေကိုကျမတို့ရေဒီယိုရုပ်မြင်သံကြားနဲ့အင်တာနက်တို့ကနေအရောက်ပို့ပေးနေပါတယ်ရှင
်အခုဆက်ပြီးသတင်းအချင်းချုပ်ကိုတင်ပြပေးမှာပါမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတာကိုဆန့်ကျင်တဲ့ဆန္ဒပြလှုပ်ရှားမှုတွေသတင်းခုနှစ်ပတ်လောက်ရှိလာချိန်မှာပဲအနာဘိုင်းတွေကအကျန်းဖက်ဖြိုခွင်းမှုတွေအရှိန်မြင့်လာနေတာကြောင့်နောက်ထပ်တည်ဆုံးမှုတွေလည်းရှိနေပါတယ်နေပြည်တော်မှာစနေနေ့ကဆန္ဒပြသူတွေကိုမျက်ရည်ရုံးဘုံတွေဖြီးအစ်စ်တွေနဲ့ပစ်ခတ်နေတာကြောင့်ကစင်ကရထွက်ပြေးခဲ့ကြတဲ့ဗီဒီယိုဖိုင်တွေလူမှုကွန်ရက်တွေမှာတွေ့ရပါတယ်ဒါပေမဲ့ထိခိုက်တည်ဆုံးသူရှိမရှိမသိရသေးပါဘူးအသံဘုံတွေ rubber ချီတွေနဲ့ဒါမှကကြည့်အစ်စ်တွေနဲ့ပါပြစ်ခတ်ဖြိုခွင်းခံရတဲ့ရန်ကုန်မြို့မှာတော့စနေနေ့က၄ဦးတည်းမနဲ့တည်ဆုံးခဲ့တယ်လို့ဆန္ဒပြသူတွေကပြောပါတယ်။တောင်ဝင်းအပါဝင်မြို့နယ်တချို့မှာတော့လမ်းပေမှာရပ်ထားတဲ့ကားတွေကိုဘူဒိုဇာတွေနဲ့ထိုးထားတဲ့အတွက်ကားအတော်များများလည်းထိခိုက်ပျက်စီးခဲ့ရပါတယ်။မြန်မာနိုင်ငံမှာဖေဖော်ဝါရီ၁ရက်စစ်တပ်အာဏာသိမ်းတာကိုစန့်ကျင်လှုပ်ရှားမှုတွေပေါ်မှာလုံခြုံရေးတပ်ဖွဲ့တွေရဲ့နှိမ်နင်းမှုတွေကြောင့်အခုချိန်ထိတည်ဆုံးသူဖြစ်တည်ပြုနိုင်သူ248ဦးရှိတယ်လို့နိုင်ငံရေးအကျဉ်းသားများကူညီစောင့်ရှောက်ရေးအသင်း AAPP ကပြောပါတယ်။ဒုံကျုံရေးတပ်ဖွဲ့ရဲ့လက်ချက်နဲ့စနေနေ့ကရန်ကုန်မြို့မှာလူ၄ဦးတည်ဆုံးခဲ့တာအပါအဝင်နိုင်ငံတော်ဝန်ကဆန္ဒပြပွဲတွေမှာနောက်ထပ်ထိခိုက်တည်ကျင်းမှုတွေလည်းတိုးလာခဲ့တာပါ။စစ်တပ်နဲ့ရဲတပ်ဖွဲ့ကလမ်းပေါ်ကဆန္ဒပြသူတွေနဲ့မကဘဲရက်ွက်တွေတဲကိုပါဝင်ရောက်ဖြစ်ခတ်တာတွေလည်းရှိနေတယ်လို့မြို့ကန်တွေက VOA ကိုပြောပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတာကိုဆန့်ကျင်ပြီးအကြမ်းမဖက်အာဏာဖီဆန်တဲ့စီရင်လှုပ်ရှားမှုမှာပါဝင်သူတွေကိုအာဏာပိုင်တွေကတိုးမြှင့်ပြီးဖိအားပေးနေပါတယ်။မန္တလေးမှာဆိုရင်လည်းစီရင်လှုပ်ရှားမှုမှာပါဝင်ခဲ့တဲ့ရထားပို့ဆောင်ရေးဝန်ထမ်းတွေကိုဝန်ထမ်းအင်အားတွေကနေတနင်္လာနေ့နောက်ဆုံးထားပြီးဖယ်ပေးဖို့ပြောထားတဲ့အတွက်စနေနေ့မှာစတင်ပြောင်းရွှေ့နေရပါတယ်။ တင်းနင်းရင်းနဲ့မနေ့ကသတင်းတွေကတော့ဒီလောက်ပါပဲရှင်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုဆိုင်ရာအရေးပေါ်အခြေအနေကြောင့် VOA မြန်မာပိုင်းအစီအစဉ်တွေကိုပြောင်းလဲထုတ်လွှင့်ပေးနေတာပါသောတာရှင်ပေါင်းဘေးအန္တရာယ်မျိုးမျိုးကပြင်းဝေးခံကြပါပြီ VOA ကိုနားဆင်နေတဲ့ကျေးဇူးတင်ပါတယ်ကျွန်မခင်ဗျာတပThis program